Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်နှစ်နိုဝင်ဘာလ26ရက်ကြာသပတေးမနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုကိုအောင်မြတ်စုနဲ့အတူတင်ပြသွားမှာဖြစ်ပါတယ်အမေရိကန်ပြည်တော်စုမှသမ္မတဖြစ်ရွေးကောက်ခံထားရတဲ့ဂျိုးဘိုင်ဒန်ကကျေးဇူးတော်နေ့မိကွန်းတရက်ကိုဒေသစံတော်ချိန်ဗိုလ်ထူးမွန်ရိုင်းပိုင်းမှာပြောကြားသွားပါတယ်ဒီရင်ဦးဆုံးအမေရိကတိုက်ကိုစတင်ရောက်ရှိအခြေချခဲ့သူတွေကြုံတွေ့ကြရတဲ့ကျန်းသားတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားခဲ့ကြတာဟာအမေရိကန်ပြည်ထောင်စုရဲ့စိတ်ဓာတ်ကိုစတင်ပုံဖော်ခဲ့ကြတာဖြစ်တယ်လို့မစ္စတာဘိုင်ဒန်ကစတင်ပြောကြပြီးလက်ရှိရင်ဆိုင်နေရတဲ့ကိုဗစ်ကာယရောဂါကိုလည်းအလားတူကျော်လွှားနိုင်မှာဖြစ်ကြောင်းသူကပြောကြားသွားပါတယ
် We need to remember we're at war with a virus not with one another
အခုရင်ဆိုင်နေရတဲ့စစ်ပွဲဟာဗိုင်းရပ်စ်နဲ့တိုက်ခိုက်နေရတာပါဖြစ်ပြီးတယောက်နဲ့တယောက်အချင်းချင်းတိုက်ခတ်နေရတာမဟုတ်ဘူးဆိုတာကိုကျွန်တော်တို့သိထားဖို့လိုပါတယ်ဒီအချိန်မှာမပြီးဆုံးသေးတဲ့ဒီတိုက်ပွဲကိုအတူတကွဘူးပေါင်းရင်ဆိုင်ရမှာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကပြောသွားတာပါဆက်လက်ပြီး Thanksgiving ကျေးဇူးတော်နေ့အခါသမယဖြစ်ပေမဲ့မိသားစုအလုံးအတူတကွပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်မဲ့အချိန်တွေမရှိတဲ့အတွက်မိမိတို့နေအိမ်မှာပဲနေကြပြီးတီးခြားစီဆင်နွှဲကြဖို့ကိုလည်းသူရဲ့မိသားစုကိုဥပမာပေးပြီးတိုက်တွန်းသွားပါတယ်ဒီကိုဗစ်ကာယရောဂါကိုတားဆီးရေးတောင်းဝန်ဟာတိုင်းပြည်ကိုချစ်မြတ်နိုးတဲ့စိတ်နဲ့ထမ်းဆောင်ရမယ့်တောင်းဝန်ဖြစ်တယ်သူ့အနေနဲ့ယာဒူးစတင်လက်ခံတဲ့အချိန်ကစလို့ဒီရောဂါကာကွယ်တားဆီးရေးကိစ္စကိုအရှင်ဟုန်မြင့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်ဒီကိစ္စမှာပြည်ထောင်စုအစိုးရကလှုပ်ဆောင်တာထက်လူပုဂ္ဂိုလ်တူးချင်းစီကပုံမူလှုပ်ဆောင်နိုင်တယ်တူးချင်းစီရဲ့ဆုံးဖြတ်လှုပ်ဆောင်ချက်ဟာတိတ်ကိုအရေးကြီးတယ်လို့သူကပြောပါတယ်အခုအခါမှာပြည်သူတွေစီးလုံးညီညွတ်ဖို့လမ်းကြောင်းကိုဦးတည်နေပါပြီမဲပေးသူလူဦးရေမကြုံစဘူးများပြားခဲ့တဲ့ပြီးခဲ့တဲ့ရွေးကောက်ပွဲဟာဒီမိုကရေစီစနစ်ကိုစမ်းသပ်ခဲ့ခြင်းဖြစ်ပြီးသူ့ကိုယုံကြည်တဲ့အတွက်ကျေးဇူးတင်စကားပြောရင်းကျေးဇူးတော်နေမေကွန်းကိုအဆုံးသတ်သွားပါတယ်အမေရိကန်ပြည်ထောင်စုမှကျေးဇူးတော်နေကိုနိုဝင်ဘာလရဲ့တတိယဂျာတာပရီနေ့မှာကျင်းပလေရှိပါတယ်နိုဝင်ဘာ3ရက်နေ့ကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာအတွက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုတရုတ်သမ္မတရှီဂျင်းပင်ကဗိုလ်တူးနေ့မှာချီးကျူးစကားပြောကြားလိုက်ပါတယ်နိုင်ငံသားဆက်ဆံရေးတိုးတက်လာလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတရှီကပြောတာကိုစင်ဝါသတင်းမှာဖော်ပြပါတယ်။ဒေါ်နယ်ထရန့်သမ္မတဖြစ်လာချိန်ကစလို့အမေရိကန်တရုတ်ကြားဂုံသွယ်ရေးကိုဗစ်ရောဂါဤပညာစတဲ့အငင်းပွားဝဲအကြောင်းအရာတွေကြောင့်ဆက်ဆံရေးတိတိတသာတင်းမာခဲ့တာပါ။တည်ငြိမ်အားကောင်းတဲ့တရုတ်အမေရိကန်ဆက်ဆံရေးကိုတည်ထောင်ခြင်းအဖြစ်နိုင်ငံပြည်သူတွေရဲ့အခြေခံအကျိုးစီးပွားကိုဖြည့်ဆည်းရာရောက်တယ်လို့နိုင်ငံကအတိုင်းဝိုင်းရဲ့ဘုံကြီးမှန်းချက်တွေကိုလည်းပြည့်မီရာရောက်စီမယ်လို့သမရရှိရဲ့စကားကိုကိုးကားပြီးစင်ဝါကရေးပါတယ်။ကမ္ဘာညဉ့်ညဉ့်ရင်းနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်စီးပွားရေးအင်အားကြီးနိုင်ငံနှစ်ခုကမတူကွဲပြားမှုတွေကိုအတူတကွလက်တွဲဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတရုတ်သမရကပြောပါတယ်။အမေရိကန်ရွေးကောက်ပွဲပြီးဆယ်ရက်ကြာမှာတရုတ်နိုင်ငံသား၏ဝန်ကြီးဌာနကဂျိုးဘိုင်ဒန်ကိုဂုဏ်ပြုကြောင်းပြောဆိုထားပါတယ်။2016မှာသမရထရန့်ရွေးကောက်ပွဲနိုင်ပြီးနောက်တည့်ရက်မှာပဲတရုတ်သမရရှိကဝမ်းမြောက်ချီးကျူးကြောင်းပြောဆိုခဲ့ပူပါတယ်ခင်ဗျာ။အခြားနိုင်ငံမှာဖမ်းဆီးခံရတဲ့အီရန်လူမျိုး၃ဦးနဲ့လဲလှယ်နိုင်မှုအီရန်နိုင်ငံမှာဖမ်းထားတဲ့ဗြိတိန်ဩစတြေးလျနှစ်နိုင်ငံသူပညာရှင်အကျဉ်းသား၂ဦးကိုအီရန်အစိုးရကပြန်လွှတ်ပေးလိုက်ကြောင်းနိုင်ငံပိုင်ရုံးကကြေညာပါတယ်။ဩစတြေးလျနိုင်ငံမဲဘွန်တက္ကသိုလ်ကအရှေ့အလယ်ပိုင်းဒေသလေ့လာရေးဌာနကတိကဖြစ်သူကာလီမော်ရီဂယ်ဘတ်ကိုလွန်ခဲ့တဲ့နှစ်နှစ်ကျော်ကဖမ်းဆီးခဲ့ပြီးသူ့ကိုသေချာမှုဆွဆွဲချက်နဲ့အီရန်အကျဉ်းထောင်တစ်ခုမှာထောင်ဒဏ်10နှစ်ချမှတ်ထားတာပါ။သူရဲ့မိသားစုဝင်တွေနဲ့လူအခွင့်ရေးအဖွဲ့တွေကတော့အီရန်ရဲ့ဆွဆွဲချက်ဟာအချိန်မြင့်မရှိဘူးလို့တုံ့ပြန်ပါတယ်။အခြားနိုင်ငံမှာဖမ်းဆီးခံထားရတယ်ဆိုတဲ့အီရန်နိုင်ငံသား၃ဦးဟာစီးပွားရေးသမားတွေသာဖြစ်တယ်လို့အီရန်နိုင်ငံမှရုပ်သံကဖော်ပြပေမဲ့အီရန်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ရုပ်သံတစ်ခုရဲ့ website မှာတော့အချိန်မြင့်မရှိတဲ့ဆွဲချက်တွေနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုပါတယ်။ Young Journalist Club ရဲ့သတင်း website မှာတော့အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရှောင်ထွေးဖို့ကျိုးပန်းခဲ့တဲ့အတွက်သူတို့ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုထားပါတယ်။အီရန်တော်လှန်ရေးပြည်ဆောင်တပ်ဟာပြီးခဲ့တဲ့နှစ်တွေအတွင်းနှစ်နိုင်ငံသားခံယူထားသူတွေကိုဖမ်းဆီးလေ့ရှိပြီးအဓိကအားဖြင့်တရှူလုံမှုစွဆွဲချက်နဲ့ဖြစ်ပါတယ်။ကာလီမော့ဂီဘတ်ကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူးခင်ဗျာ။အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးမာရာဒိုနာဟာနိုဝင်ဘာ25ရက်ဘူရူနီကကွယ်လွန်သွားပြီဖြစ်ပါတယ်။မာရာဒိုနာဟာနေအိမ်မှာနှလုံးရပ်ပြီးကွယ်လွန်သွားတာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းဘက်ကပဲသူဟာအုံနောက်သွေးခဲလို့ဆေးရုံတက်ခွဲစိတ်ကုသနေရတာပါ။သူ့ရဲ့အုံနောက်ခွဲစိတ်မှုအောင်မြင်တာကြောင့် ဆေးရုံကဆင်းဝင်ပြုလိုက်ပြီးနေအိမ်မှာအနားယူနေတာဖြစ်ပါတယ်။မကြာသေးခင်ကပဲအသက်60ပြည့်ခဲ့တဲ့မာရာဒိုနာဟာအရက်နဲ့မူးယစ်ဆေးဆွဲတဲ့ဝေဒနာကိုခံစားနေရသူဖြစ်ပါတယ်။မာရာဒိုနာဟာမက္ဆီကိုနိုင်ငံမှာကျင်းပတဲ့1986ကမ္ဘာဖလားပွဲမှာဘိုးဆွဲအောင်လုပ်ပေးခဲ့ပြီး90ခုနှစ်ကမ္ဘာဖလားမှာဖိုင်နယ်အထိရောက်အောင်စွမ်းဆောင်ခဲ့သူပါ။သူဟာဘာစီလိုနာ၊နာပိုလီ၊ဆယ်ဗီနဲ့ဘိုကာဂျူနီယာအသင်းတွေအတွက်ကစားပေးခဲ့ပြီးတက်တန်းတလျှောက်ကမ္ဘာအကောင်ဆုံးဘောလုံးသမားတွေထဲကတူဦးဖြစ်ပါတယ်ခင်ဗျာ။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းနိုမီတာ24 kHz 12.13 ညဘိုင်းနိုမီတာ40 kHz 9.13 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရရှင
် VOA American တန်ကအချက်အပြင်းနဲ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာ COVID-19 အခြေပြုလူနာဗုဒ္ဓဦးနေက1130ယောက်ထပ်တိုးပါတယ်တည်ဆုံးသူကလည်းနောက်ထပ်26ယောက်ရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ညာ၈နိုင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တည်ဆုံးသူတွေထဲမှာ23ယောက်ကတခြားရောဂါအခံရှိသူတွေဖြစ်ကြပါတယ်မနေ့ကစစ်ဆေးခဲ့တဲ့စုစုပေါင်းတက်ခွဲနမူနာ19349ခုဖြစ်ပါတယ်ရောဂါပျောက်ကင်းလို့ဆေးရုံကဆင်းဝင်ရသူ1080ဦးထပ်တိုးပြီးစုစုပေါင်း63366ဦးရောဂါပျောက်ကင်းသွားပြီဖြစ်ပါတယ်နိုဝင်ဘာလ25ရက်နေ့ထိမြန်မာနိုင်ငံမှာအတည်ပြုလူနာစုစုပေါင်း 83,566 ယောက်နဲ့သေဆုံးသူစုစုပေါင်း 1,810 ယောက်ဖြစ်ပါတယ်။အခုရက်ပိုင်းတွေ့ရှိတဲ့ COVID အတည်ပြုလူနာသစ်တွေထဲမှာနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းတာဝန်ယူခဲ့သူမဲရုံဝန်ထမ်းတချို့လည်းပါဝင်ပါတယ်။ဂျပန်မှာနေထိုင်ခဲ့ကြတဲ့မြန်မာနိုင်ငံသားတွေထဲမှာတချို့လည်း COVID ရောဂါကူးစက်နေကြပါတယ်။ COVID-19 ကရောဂါကူးစက်ပြန့်ပွားနေတာကြောင့်မြန်မာနိုင်ငံမှာပြည်တွင်းလေကြောင်းပြန့်သန်းမှုတွေရပ်ဆိုင်ခဲ့ရတာကိုပြန်စတင်နိုင်မှုအစိုးရတောင်းဝန်ရှိသူတွေကပြန်လည်တုံ့တက်နေကြောင်းလေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးနေဝင်းကပြောတာကိုကိုးကားပြီးတော့ Aviation Pros Online သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လေရင်ပြန်သန်းမှုပြန်လည်စတင်နိုင်မှုဟာကိုဗစ်ရောဂါကူးစက်မှုအခြေအနေပေါ်မှာမူတည်နေကြောင်းဦးနေဝင်းကပြောပါတယ်။လက်ရှိပြည်တွင်းပြည်ပလေကြောင်းပြန်သန်းမှုတွေကိုနိုဝင်ဘာလကုန်အထိရပ်ဆိုင်ထားဖို့ညွှန်ကြားချက်ထုတ်ပြန်ထားကြောင်းလောလောဆယ်မှာ COVID ကပ်ရောဂါဆိုင်ရာကြိုတင်ကာကွယ်ရေးအစီအစဉ်တွေကိုဘယ်လိုဆောင်ရွက်နိုင်မယ်ဆိုတာနဲ့တကယ်လို့လေရင်ပြည့်စုံမှုတွေကိုပြန်စမယ်ဆိုရင်လည်းခီးတွေအနေနဲ့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုလိုင်းနာကြားမှာဖြစ်ကြောင်းဦးနေဝင်းကပြောပါတယ်။နိုဝင်ဘာလ18ရက်နေ့မှာကျင်းပခဲ့တဲ့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအမျိုးသားအဆင့်အစည်းအဝေးအတွင်းမှာလည်းပြည်တွင်းလေကြောင်းပြည့်စုံမှုတွေပြန်လည်စတင်နိုင်မယ့်အခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ပြည်တွင်းလေကြောင်းပြည့်စုံမှုတွေကိုတော့ရန်ကုန်နေပြည်တော်မန္တလေးအပါအဝင်လေဆိပ်28ခုကိုပြန်တန်းပြေးဆွဲနေတာဖြစ်ပေမဲ့လောလောဆယ်မှာနိုဝင်ဘာလကုန်ထိဆိုင်းငံ့ထားပါတယ်။ရန်ကုန်နိုင်ငံတကာလေဆိပ်ကိုနိုင်ငံသားကလေယာဉ်တွေဆက်ရောက်ခွင့်ပိတ်ပင်ထားပေမဲ့အောက်တိုဘာလထဲမှာနိုင်ငံသား443ဦးကိုအထူးလေယာဉ်နဲ့မြန်မာအစိုးရကဝင်ရောက်ခွင့်ပြုခဲ့ပါတယ်။ပြည်ပကလေယာဉ်တွေဆက်ရောက်ခွင့်ကိုနိုဝင်ဘာလကုန်ထိပိတ်ပင်ထားပေမဲ့ကုန်ပစ္စည်းတည်ဆောင်တဲ့လေယာဉ်တွေကိုတော့ဆက်ရောက်ခွင့်ပြုထားပါတယ်။အပီပီဆိုင်ရာလူညင်ချမ်းသာဝင်အဖွဲ့ Amnesty International ကမြန်မာနိုင်ငံရဲ့အစိုးရအသစ်အနေနဲ့လူအခွင့်အရေးပြုဝင်ပြောင်းလဲမှုများကိုဦးစားပေးလှုပ်ဆောင်ပြီးစစ်တပ်ရဲ့ချိုးဖောက်မှုတွေကိုဟန့်တားဖို့တောင်းဆိုလာတဲ့ကြေညာချက်ကိုနိုဝင်ဘာလ24ရက်နေ့ရက်စွဲထုတ်ပြန်ကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာလောလောလတ်လတ်ရွေးကောက်တင်မြှောက်ခံထားရတဲ့ NLD အစိုးရအသစ်အနေနဲ့ပထမသက်တမ်းအတွင်းပြုဝင်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်ခဲ့ခြင်းမရှိတဲ့အတွက်အခုချိန်မှာလူအခွင့်အရေးဆိုင်ရာပြုဝင်ပြောင်းလဲမှုတွေကိုဦးစားပေးလှုပ်ဆောင်တဲ့ကြောင်းကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။AI ကထုတ်ပြန်တဲ့အချက်စတဲ့ချက်ပါဝင်တဲ့လူအခွင့်ရေးအစီအစဉ်မှာလွတ်တော်ကိုယ်စားလှယ်တွေအားလုံးအနေနဲ့လည်းလူတိုင်းလူအခွင့်ရေးကိုလေးစားမြင့်တင်ဖို့ဂတိကူပြုကြဖို့တိုက်တွန်းထားပါတယ်။စစ်မှတ်ဖြစ်ပွားတဲ့ဒေသအချို့ပါဝင်လူနည်းစုတိုင်းရင်းသားဒေသတော်တော်များများမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘဲရခိုင်ပြည်နယ်အတွင်းလူတန်းခွဲလောက်မဲပေးခွင့်မရှိခဲ့ကြောင်းလည်းကြေညာချက်ထဲမှာဖော်ပြပါရှိပါတယ်။အစိုးရအသစ်အနေနဲ့ဖိနှိပ်တဲ့ဥပဒေတွေကိုပြုရင်ပြောင်းလဲဖို့စစ်တပ်ဘက်ကလည်းတာဝန်ယူမှုတာဝန်ခံမှုရှိဖို့အပါအဝင်လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အခြေအနေတွေဖြစ်နေတာကိုလည်းကြေညာချက်ထဲမှာထောက်ပြထားပါတယ်။ AI ရဲ့ Asia Pacific ဆိုင်ရာညွှန်ကြားရေးမှူးယာမီနီမစ်ရှာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာပထမသက်တမ်းမှာလူအခွင့်အရေးအခြေအနေတွေကိုတိုးတက်အောင်လုပ်ဖို့ဆန္ဒနယ်ပါခဲ့ပြီးအခုချိန်မှာပြည်သူပေးလိုက်တဲ့အာဏာသစ်ကိုတုံ့ပြန်ပြီးလူအခွင့်အရေးကိုအလေးပေးတဲ့အရေးကြီးတဲ့ပြုရင်ပြောင်းလဲမှုတွေလုပ်ဖို့အချိန်ကောင်းပဲလို့တိုက်တွန်းပြောဆိုတာကိုလည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြည်တွင်းလုံခြုံရေးအကြောင်းပြချက်နဲ့ဖုန်း app တချို့ကိုအိန္ဒိယကပိတ်ပင်လိုက်တဲ့အပေါ်တရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပါတယ်။ဒါကနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိယနှစ်နိုင်ငံအကြားတင်းမာမှုဖြစ်ပေါ်စေတဲ့နောက်ဆုံးအကြောင်းအရာတစ်ခုဖြစ်လာပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းအငင်းပွားပွဲဖြစ်နေတဲ့နယ်စပ်ဒေသမှာန နှစ်ဖက်ထိတိုက်ရင်ဆိုင်မှုတွေဖြစ်ရာကအိန္ဒိယတပ်သား20တေဆုံးပြီးတရုတ်ဘက်ကလည်းအရေးအတွက်အတိအကျမသိနိုင်တဲ့အတိုင်းအတာနဲ့ထိခိုက်ဒဏ်ရာရရှိမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားတင်းမာမှုတွေတောက်လျှောက်ရှိနေခဲ့တာပါ။အိန္ဒိယရဲ့အမျိုးသားလုံခြုံရေးနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိန်ချောက်တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့တရုတ်နိုင်ငံက e-commerce company ကြီးဖြစ်တဲ့ Alibaba က app တွေအပါအဝင်အိန္ဒိယနိုင်ငံအတွင်းအသုံးပြုနေတဲ့တရုတ် app 43ခုကိုအိန္ဒိယကပိတ်ပင်ကန့်သတ်လိုက်တာပါ။အမျိုးသားလုံခြုံရေးကိုအကြောင်းပြပြီးအိန္ဒိယရဲ့အခုလိုလှုပ်ဆောင်ချက်အပေါ်အထူးစိုးရိမ်ပူပန်မိကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂျောင်လီဂျန်ကပြောပါတယ
်။有关做法明显违背市场原则和世贸组织规则。
အိန္ဒိယရဲ့အခုလိုလှုပ်ဆောင်ချက်က WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီးကချမှတ်ထားတဲ့စည်းကမ်းတွေကိုချိုးဖောက်အောင်ရောက်တယ်လို့တရုတ်ရဲ့အကျိုးစီးပွားနဲ့ဥပဒေလမ်းကြောင်းအရရပ်ပိုင်ခွင့်အခွင့်အလမ်းတွေကိုလည်းအကြီးကျယ်ထိခိုက်နေနိုင်ပါတယ်။ဒါကြောင့်ဒီလိုလုပ်ရက်ကိုအပြင်းထန်ကန့်ကွက်ပါတယ်လို့ပြောသွားတာပါ။နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေဒီထက်ပိုပြီးတော့ဆိုးမသွားစေဖို့နှိမ်ချဆက်ဆံတဲ့အဲ့ဒီဆုံးဖြတ်ချက်ကိုအိန္ဒိယအနေနဲ့အမြန်ဆုံးပြန်လည်ပြင်ဆင်တဲ့ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကနာမည်ကြီးလူကြိုက်များတဲ့ TikTok app အပါအဝင်တရုတ် app 53ခုကိုအိန္ဒိယအစိုးရကအစောပိုင်းမှာအသုံးပြုခွင့်ပေးခဲ့ပြီးနောက်ထပ် mobile application 118ခုကိုလည်းစက်တင်ဘာလမှာပိတ်ပင်ခဲ့ပါတယ်။အခုနောက်ဆုံးပိတ်ပင်ခံရတဲ့ app တွေထဲမှာ Alibaba ရဲ့ AliExpress ကွန်ပျူတာပို့ဆောင်တဲ့ Lala Move နဲ့တခြား online ကြင်ယာရှာတဲ့ app နဲ့ဒါရိုက်ထုတ်လင်းပြသလို့ရနိုင်တဲ့ app တွေပါဝင်တယ်လို့ဆိုပါတယ်။ကြာတဲ့ပတိနေ့နောက်ဆုံးသတင်းတွေကိုကိုညောင်ဝင်းအောင်နဲ့အတူကြင်ညာခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်စီစဉ်တွေကိုနားဆင်ရမှာပါ
။တရုတ်နိုင်ငံကိုအဓိကထားတင်ပို့နေရဲ့မြန်မာနိုင်ငံထွက်ဖျဲသီးတွေကိုအစောဆုံးရှိလာစံကစပြီးအရှိလေပိုင်းနိုင်ငံတွေကိုတင်ပို့နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံကထွက်တဲ့ဖြည်းသည်တွေကို RS ဆော့ဖ်ဝါများပြည်အောင်စု UAE နဲ့ကာတာနိုင်ငံတွေအပါအဝင်အရှိအလယ်ပိုင်းဒေသတချို့ကိုအခုလာမဲ့ဒီဇင်ဘာပရမတ်ပတ်မှာစပြီးတင်ပို့သွားတော့မှာပါအရှိအလယ်ပိုင်းဈေးကွက်ကဒါဟာပရမတ်ဆုံးတင်ပို့တာဖြစ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်အပြင်ဈေးကွက်တစ်တွေကိုပါတင်ပို့မဲ့အစီအစဉ်ဖြစ်တယ်လို့လည်းမြန်မာနိုင်ငံဖြည်းသက်ခွာစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဥက္ကဋ္ဌဦးနိုင်ဝင်းက VOA ကိုပြောပါတယ်
ဒါကိုကျွန်တော်တို့6ရက်နေစတင်ခိုင်းပါတယ်ခင်ဗျာကျွန်တော်တို့ဒူဘိုင်းကိုစတင်မယ်အဲ့ကနေမှတစ်စင်ကာတာကိုဆက်ပြီးတော့ဖြတ်ပါမယ်ခင်ဗျာနိုင်ငံတကာနိုင်ငံနိုင်ငံဆိုင်နိုင်ငံအများကြီးပို့ရတာပို့စီမီတာမပို့ကောင်းတာပေါ့လေဟိုဒီဘက်ကမကောင်းဘူးဟိုဘက်သွားလို့ဟိုဘက်ကမကောင်းရင်ဒီဘက်ကိုသွားလို့ရတယ်လေ
ဖရဲသည့်အမျိုးအစား၄မျိုးလောက်ရှိရတဲ့ကအစစ်လွတ်ဖရဲကိုပထမဆုံးတင်ပို့မှာဖြစ်ပြီးအခုတင်ပို့မဲ့စီစဉ်ထားတဲ့နိုင်ငံတွေဟာတင်းကျပ်တဲ့ကုန်သွယ်ရေးစီးပင်းစည်းကမ်းတွေမရှိဘူးလို့လည်းသူကပြောပါတယ်မြန်မာနိုင်ငံကဖြည်းရဲစိုက်ပျိုးရေးလုပ်ငန်းတွေမှာတော့ပြီးခဲ့တဲ့နှစ်ကအထိတရုတ်နိုင်ငံသားတွေလာရောက်ရင်းနှီးမြှုပ်နှံခဲ့ကြပေမဲ့နေဆက်မှာဈေးကွက်ပြတ်ပြီးအရှုံးပေါ်သောဒီနှစ်မှာတော့လာစိုက်တဲ့သူမရှိသလောက်ပါကိုဗစ်ကပ်ရောဂါနဲ့ကြုံခဲ့ရတဲ့အတွက်လည်းအယောင်ဝယ်ကြီးထိခိုက်ခဲ့ရသလိုမြန်မာတောင်သူတွေမစိုက်နိုင်လို့ဒီနှစ်စိုက်ရည်ကမနှစ်ကတည်းထပ်ဝက်လောက်ရောသွားပြီးခန့်မှန်းခြေစိုက်ရည်က9000လောက်ပဲရှိပါတယ်ဒါကြောင့်ဒီနှစ်ဖြည်းရဲသည့်ဈေးကောင်းနေပြီးဒရန်ကို9000ကျပ်ဝန်းကျင်ပေါက်နေအောင်မို့နှစ်ပေါင်း30ရဲ့အတွင်းမှာအမြင့်ဆုံးဈေးနဲ့ရနိုင်ကြောင်းလဲဦးနိုင်ဝင်းကပြောပါတယ်။မြန်မာနိုင်ငံထွက်ဖျဲသီးယူကိုပုံမှန်အားဖြင့်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုန်သွယ်ရေးဆောင်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ကိုတင်ပို့လို့ရှိပေမဲ့မကြခဏဆိုသလိုပြောင်းလဲတတ်တဲ့ကုန်သွယ်ရေးစည်းမျဉ်းစည်းကမ်းတွေကြောင့်နင်းနာမှုတွေရှိရလို့လဲမြန်မာကုန်သည်တွေကပြောပါတယ်။ဒါကြောင့်လဲနေဆက်ကုန်သွယ်ရေးမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုရွေးကောက်ပွဲနောက်ပိုင်းပေါ်လာမဲ့အစိုးရတကအာရုံစိုက်ဖို့မျှော်လင့်တယ်လို့လဲမူဆယ်နန်းခမ်းနေဆက်ကုန်သည်များအသင်ဘဟုအလုံးမှုဆောင်တဲ့တတိဝက်လံအကုံစီတိုင်းဒုဥက္ကဋ္ဌလည်းဖြစ်တဲ့စိုင်းခင်မောင်ကပြောပါတယ
်အခုလောလောဆယ်တတိယသွားနေတဲ့ဒီအခုဂျင်းဆန်းကျော်လမ်းပိုင်းမှာဆိုရင်ဒါ MOU မထိုးရသေးဘူးဒါပေမဲ့တရုတ်ဘက်မှာသူရဲ့အခြေခံအဆောက်အုံတွေတို့များများတည်ဆင်းနေပြီးခွင့်ဖို့လည်းအဆင်သင့်ဖြစ်နေပြီကျွန်တော်ဘက်မှာကြတော့အဲ့အခြေခံအဆောက်အုံတွေလုံခြုံရေးစနစ်တွေကမတည်ဆောက်ရသေးတဲ့ပုံစံမျိုးဖြစ်ဒီစိတ်ကွက်တွေခိုင်မာဖို့ဥရောပစိတ်ကွက်တရားနိုင်ငံစိတ်ကွက်တွေကိုလည်းအားပေးအမြောက်လုပ်တင်တာပေါ့လေနော်။ဒါမျိုးတွေပေါ့။ဒါမဲ့အခုတေချာတာလောလောဆယ်လက်စုပ်လက်ကန်ကင်ထားတဲ့နေဆက်ကုံတွေစိတ်ကွက်ကိုတော့ဘယ်လိုမှကျွန်တော်ဟာလိလိရှုလို့မရသေးတဲ့အနေအထားပေါ့။ဒီပူဒီအဆောက်အုံကိုပို့ပြီးခိုင်မာအောင်လုပ်ရမှာ
။လက်ရှိမှာတော့တရုတ်အကောက်ခွန်ဌာနစည်းရင်းမှာတရားဝင်ထည့်သွင်းထားတဲ့သတိဝက်လံမျိုးစားပဲမြန်မာဘက်ကတင်သွင်းခွင့်ရှိတာပါ။တရုတ်ကုမ္ပဏီနဲ့မြန်မာတောင်သူတွေကြားချုပ်ဆိုတဲ့စာချုပ်ပူးမွားဓာတုကင်းစင်ကြောင်းလက်မှတ်စိုက်ပျိုးရေးခြံထွက်ကုန်အထောက်အထားဒါရီကိုပီချင်းမျိုးတော်ကအကောက်ခွန်ဌာနအထိတင်ပြရတာပါမြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်တွေအတွက်ဥရောပအပါအဝင်ဈေးကွက်တွေတိုးနိုင်ဖို့လိုအပ်နေတယ်လို့ပြပဈေးကွက်နဲ့မှီမဲ့စံချိန်စံညွှန်းနဲ့ကိုက်ညီအောင်လဲ မြန်မာတောင်သူတွေကပြင်ဆင်ထားဖို့လိုအပ်လိမ့်မယ်လို့ကုန်သည်တွေကပြောပါတယ်။စိုက်ပျိုးရေးထွက်ကုန်တွေအဓိကပါဝင်တဲ့မြန်မာနိုင်ငံကတင်ပို့ကုန်ပမာဏဟာ2019အောက်တိုဘာကနေ2020စက်တင်ဘာလအထိအမေရိကန်ဒေါ်လာတန်း9400ကျော်နဲ့အများဆုံးဖြစ်ပြီးထိုင်းနိုင်ငံကိုတင်ပို့တဲ့ပမာဏကတော့အမေရိကန်ဒေါ်လာတန်း3000ကျော်နဲ့ဒုတိယအများဆုံးဖြစ်တယ်လို့လည်းမြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။
ရှားပါအရာရီလပိုင်တွေကိုထိန်းသိမ်းစောင့်ရှောက်ရင်းဒေသခံတွေဝင်ငွေရစီမဲ့လူလူအခြေပြုခီးသွားလုပ်ငန်းတွေဟာကိုဗစ်ကပ်ရောဂါကာလမှာထိခိုက်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါကပ်ရောဂါကြောင့်ခီးသွားလုပ်ငန်းတွေထိခိုက်နေတဲ့တဲ့ရှားပါအရာရီလပိုင်တွေကိုထိန်းသိမ်းမှုကြိုးပမ်းနေတဲ့အစီအစဉ်တွေပိုင်းဖြစ်ဖန်တီးထားတဲ့လူလူအခြေပြုခီးသွားလုပ်ငန်းတွေလည်းပါဝင်နေပါတယ်ဥပဒေမဲ့ငါးပန်းမှုတွေကြောင့်မျိုးတုံးပြောက်ွက်မဲ့အနေနဲ့ရင်ဆိုင်နေရတဲ့ရှားပါအေရီလပိုင်တွေကိုထိန်းသိမ်းဆောင်ရှောက်ဖို့စကိုင်းမန္တလေးအေရီမြေပေးကကြေးရရှိရာကဒေသခံတွေတစ်ဖက်တစ်လမ်းကအထောက်အကူရဖို့ပြုလုပ်ပေးထားတဲ့လူလူအခြေပြုခီးသွားလုပ်ငန်းဟာကပ်ရောဂါကြုံနေရခြင်းကဆက်လို့တိတိတသာထိခိုက်လာနေတာပါအခုဆိုရင်အေရီလပိုင်တွေကိုအလှကြည့်ကြတဲ့ခီးသွားတွေမရှိသလောက်ဖြစ်နေရလို့လဲတောင်ငတ်တလိဆန်ထိန်းသိမ်းအဖွဲ့ WCA ရဲ့အေရီလင်းမိုင်ထိန်းသိမ်းအစီအစဉ်ကကိုကျော်လာသိန်းကပြောပါတယ်
ကျွန်တော်တို့ AR လင်းမိုင်ထိန်းသိမ်းရေးအတွက်ပါဝါချီကန်ခီးသွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ဗောနော COVID-19 ကာလမှာကျွန်တော်ခက်ခဲလေးအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒါ GUI အနေနဲ့လဲဗောနော်ဒါလူချင်းဝင်ငွေတွေကျွန်တော်တို့ဒါတော်တော်လေးညှော်နေသွားတဲ့အနေအထားရှိတယ်ဗောနော်ပြောရလို့ရှိရင်တော့လုံးဝဟုတ်ဒါပါဝါချီကန်ခီးသွားလုပ်ငန်းကရပ်တန့်သွားတဲ့အနေအထားမျိုးဗော
ပုံမှန်ခြေမျိုးမှာတဘာဝခြေပြုခီးသွားလုပ်ငန်းကိုနှစ်စဉ်နိုင်ငံသားတရားကျော်ပြင်ပြည်တွင်းကခီးသွားအများပြားလာရောက်လည်ပတ်လည်ရှိပါတယ်ဒီနေ့မှာဆိုရင်လေလုပ်ငန်းတွေတိုးချဲ့ဖို့တဲ့ဒေသခံရွာတွေမှာခီးသွားတွေနားနေကြောင်တွေကိုပါ WCA အဖွဲ့ကကမခဏပြုလုပ်ဖွင့်လှစ်ထားခဲ့တာပါဒါပေမဲ့လေတိုးချဲ့ဆောင်တွေဖွင့်လှစ်ပြီးတနေ့မပြည့်ခင်မှာပဲကပ်ရောဂါကြောင့်ပိတ်ထားရပါတယ်ရှားပါအေရီလပိုင်းတွေပေါ်စိတ်ဝင်စားမှုတွေတိုးလာနေအများနှစ်စဉ်ခီးသွားတွေတိုးလာနေချိန်မှာပဲကပ်ရောဂါကြောင့်ထိခိုက်မှုကြုံနေရတယ်လို့လေဒေသခံလူမှုအခြေပြုခီးသွားလုပ်ငန်းကော်မတီဝင်ဦးဝင်းညွန့်ကပြောပါတယ
်ကယောဂကာလဖြစ်တဲ့အတွက်ဒါတနင်္ဂနွေလိုလူရက်တန့်သွားလေအဲ့ဒီရလည်းနိုင်ငံသားဆိုတာကျွန်တော်ကြည့်ချင်းလို့တော့မမြင်ရတဲ့အခါကျတော့ဘယ်လိုပြောမလဲဆိုရင်ဒီရဲ့ဝင်ငွေအနေနဲ့ကတော့ကျွန်တော်အဲ့ဒီလုံးဝမလာတာဖြစ်တဲ့အတွက်ပေါ့ဝင်ငွေရရှိမှုတော့မရှိဘူးကျွန်တော်အမှန်တမ်းဆိုကျွန်တော်ဒီနှစ်ကိုတအားမျှော်လင့်တာအဲ့ဒါတနေ့ဟိုလိုပြောမှဆိုတအားကြီးတက်နေတဲ့အချိန်ပေါ့တကယ်ကျွန်တော်တို့တိုးရသည့်အချိန်မှာပဲဒီကယောဂဖြစ်ပြီးတော့ပိတ်လျက်တဲ့အတွက်ဝင်ငွေရရှိမှုကတော့လုံးဝရက်တန့်သွားပေါ့
မြို့တုံးပြောက်ွယ်မဲ့အနေအကျောင်းထိန်းသိမ်းဆောက်ရှောက်ထားတဲ့ AR လပိုင်းတွေဟာမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်း2កောင်ကနေ9កောင်တိတည်ဆုံးခဲ့ဘူးသလိုဒီနှစ်မှာဆိုရင်လည်းအနည်းဆုံး10កောင်တည်ဆုံးခဲ့ကြောင်း WCF ကမှတ်တမ်းတင်ထားပါတယ်။ဥပဒေမဲ့ငါးဖက်မှုတွေကြောင့်အဓိကတည်ဆုံးမှုတွေကြုံနေရတဲ့ AR လပိုင်းတွေကိုထိန်းသိမ်းဆောက်ရှောက်အောင်မှာဒေသခံလူထုကိုပါအသိပညာပေးနိုင်မဲ့လူထုအခြေပြုခီးသွားလုပ်ငန်းကအရေးကြီးတယ်လို့လည်းငါးလုပ်ငန်းဦးစီးဌာနဒုတိယဦးစီးမှုဦးစော်မန်းကပြောပါတယ်။
ဒီကျွန်တော်ဒီ community လော်လေးဒီမှာလာဖွင့်တဲ့အတွက်ဘာလို့ဒီနာရှိရဒေတာတွေကတော့ဟိုတပတ်တလန်ကတော့ဟိုအများကြီးမဟုတ်တော့အနည်းချင်းတော့သူဟိုလုံခြုံရေးဖွင့်လန်းလေးတွေရသွားတာပေါ့နော်ဟိုဒီအားနဲ့ပတ်သက်ပြီးတော့သူတို့ရောက်มาလဲဝင်ငွေလေးတွေရသွားတဲ့အတွက်တချို့ကတော့အနည်းချင်းတော့ဟိုဒီဒေတာမှာတော့နည်းနည်းလေးတော့ပြည့်ရတယ်ပေါ့နော်ဒီလေတဲ့ဒီလပိုင်းကြောင့်တရားဖြစ်လာတဲ့အတွက်ဒီလပိုင်းဟိုပို့ပြီးတော့စိတ်ဝင်စားသွားတယ်အဲအဒီကောင်တွေထိမ့်သိမ့်ထားပါလားဗျာအဲ့လိုမျိုးလေးအတိလေးတွေတော့ဝင်သွားတယ်လို့ထင်ပါတယ
်မြို့တွန်းပြောက်ွယ်မဲ့အနေနဲ့ဂျုံနေရတဲ့အရာတွေလပိုင်းတွေကိုထိမ့်သိမ့်ဆောက်ရှောက်အောင်မှာဒေတာကန်တွေရဲ့ပါဝင်မှုကအရေးကြီးရလို့လေလူလူချေပြူခီးသွားလုပ်ငန်းကော်မတီဝင်ဦးဝင်းညွန့်ကပြောပါတယ
်အရင်တော့ကျတော့ကျွန်တော်လုံးဝမရှိခဲ့ဘူးကျွန်တော်အစလုတ်ခဲ့တယ်လူ560နဲ့လုတ်ခဲ့တယ်ပေါ့အဲ560ကပဲဝိုင်းဝန်းထိမ့်သိမ့်နေဟိုကျန်တဲ့လူကမပါဘူးလားဆိုတော့အဖွဲ့ဝင်မဟုတ်တဲ့အတွက်ပါတယ်တော့ပဲပါတာအဒီလိုတဆင့်တဆင့်နဲ့တိုးလာပြီဆိုတော့ကျွန်တော်အခုကကျွန်တော်တို့ကတရားဝင်ထိမ့်သိမ့်တဲ့လူက400ကျော်လောက်ဖြစ်လာပြီဆိုတော့ကကျွန်တော်သူ့ရဲ့ဟိုလိုပေါ့ဟိုတော်နေလူသားဆိုတာတော့သူတို့အချင်းတန်းအိတ်တယ်ပေါ့ညာဘက်အတိုင်းတာတော့ဘာမှမယူတော့ကြလဲနေဘက်ဆိုရင်တော့ဟိုဒီတရားမဝင်ငါးဖန်သေးပါဘယ်နာမှရှိတယ်ဘယ်ရောသတင်းပေးတယ်ဆိုတော့ကျွန်တော်ပုံမူပြီးတော့တော်လာလာတယ်ပေါ့ဒါကိုကျွန်တော်အဟံတာပြုတ်တိုင်းတယ်ပေါ့အဲဆိုရင်တို့ရဲ့ဒီဟိုးတော်ကနဲ့စာရင်တော့ဒါလုံခြုံမှုလေးကပိုတော့ရှိတယ်ပ
ေါ့ AR လပိုင်းကြီးဟာမြန်မာအင်ဒိုနီးရှားနဲ့လာအိုနိုင်ငံတွေမှာတွေ့ရပြီးမြန်မာနိုင်ငံမှာတော့ AR မြင့်ရခိုင်ကံယူတန်းတနင်္လာကံယူတန်းနဲ့ AR မြို့ဝချုံမော်တို့မှာစက်စားကြပါတယ် တရားမဝင်ဖန်စီမှုတွေနဲ့တင်းတင်းဆောက်ချမှုအားနေတာကြောင့်မကြသေးခင်နှစ်တွေကစပြီးရှားပါအေရီလပိုင်းတွေရောပါလာရမှာဒီနှစ်လယ်ပိုင်းထိရရှိထားတဲ့အချက်လက်တွေကမြန်မာနိုင်ငံမှာကောင်းရင်80လောက်ကျန်ရှိနေသေးတယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာကျွန်တော်ထောက်ခံမှာ VOE အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်နိုင်ဖို့တစ်ကမ္ဘာလုံးမှာအသွားအလာကန့်သတ်တာတွေစီးပွားရေးလုပ်ငန်းကြီးတွေပိတ်ထားရတာတွေကြောင့်စီးပွားရေးထိခိုက်နေတာနေချိန်မှာအွန်လိုင်းကပစ္စည်းဖြန့်တဲ့ Amazon ကုမ္ပဏီကြီးရဲ့စီးပွားရေးကတော့အရန်ကိုကောင်းလာပါလေ။ပြည်သူနိုင်ငံက Amazon လုပ်ငန်းခွဲရဆိုရင်လည်း40ရာခိုင်နှုန်းကနေ50ရာခိုင်နှုန်းအထိတက်လာကြောင်း Amazon ပြည်သူလုပ်ငန်းခွဲကနိုဝင်ဘာလလယ်ပိုင်းကပြောခဲ့တာပါ။ဒီကြောင့် Writer သတင်းတပုတ်ကိုအခြေခံပြီးတော့ပြောပြပေးပါမယ်။ကျွန်တော်ကစီးသူပါ။ပြည်သူနိုင်ငံမှာလည်းဒုတိယအကြိမ်အဖြစ်အော်တိုဘာလလကုန်ကနေပြီးတော့ဒီဇင်ဘာလအစောပိုင်းအထိနိုင်ငံလုံးအသွားအလာပိတ်ဆို့ထားတာပါ။ဒီကန့်သက်ချက်တည်းမှာမရှိမဖြစ်မဟုတ်တဲ့စတိုးဆိုင်တွေစားတောက်ဆိုင်တွေနဲ့အရက်ဆိုင်တွေလည်းပါဝင်ပါလေဒီလိုဈေးထွက်ဝယ်မှုအတွက်အကန့်သက်တွေကြောင့်လူတွေအင်တာနက်ပေါ်ကလုပ်လို့ရတဲ့ online နည်းလမ်းတွေကိုမဖြစ်မနေသုံးလာရတာပါပြင်သစ်နိုင်ငံဆိုင်ရာ Amazon online အယောင်ကုမ္ပဏီအကြီးအကဲ Frederick Duvet ကအခုလိုပြောပါတယ
် activité a augmenté effectivement à l'aune de ce conflit
ကန့်သက်ပိတ်ဆို့ကာလမှာစီးပွားပိုတက်လာပါတယ်အကြမ်းအဖျင်း40ကနေ90ရာခိုင်နှုန်းလောက်အထိကိုတက်လာတာပါဒီတက်ပိုလည်းမပိုညော့လည်းမညော့ပါဘူးနောက်ပြီးဒီလိုစီးပွားတက်လာတာနဲ့ပတ်သက်လို့အားလုံးကိုထောက်ပြကြတဲ့အချက်ကဒီလိုစီးပွားကောင်းလာလို့အကျိုးမြတ်များများရတာကကျွန်တော်တို့စီမှာပစ္စည်းတင်ရောက်ကြတဲ့ကုမ္ပဏီတွေပါ Amazon ကပဲအမျက်တွေရနေတာတော့မဟုတ်ပါဘူ
းဒါ့အပြင် Amazon နဲ့ပြန်ပြီးမရောနိုင်တဲ့ဈေးဆိုင်ငယ်လေးတွေပိတ်ထားရတဲ့အချိန်ဖြစ်နေတာကြောင့်နိုဝင်ဘာလ28ရက် Black Friday အထူးလျှော့ဈေးနေ့မှာ Amazon ကဈေးလျှော့ရောင်းမဲ့အစီအစဉ်ကိုဖျက်လိုက်မယ်ဆိုတာမျိုးတော့ Mr. Duvet ကပြောမသွားပါဘူးပါရီမျိုးတော်ကတိတ်ကိုလှပပြီးတော့ရှေးဟောင်းလက်ရာဆက်ခခဘုရားကျောင်းကြီးနဲ့မူလဝုညကဝဲယုံတို့ရှိလို့လူလဲအမဲစီနေတတ်တဲ့အပပ်ရက်ကွက်မှာစီးပွားရေးလုပ်ငန်းအတော်များများပိတ်ထားနေရပါပြီလူတွေနေ့စဉ်တကယ်လိုအပ်တဲ့ပစ္စည်းမျိုးတွေရောင်းချဖို့လောက်ကိုပဲဆိုင်တွေဖွင့်ထားပြီးတာဖြစ်ပြီးတော့တခြားဆိုင်တွေကတော့ click and collect လို့ခေါ်တဲ့ online ကနေမှာပြီးမှလာယူတဲ့စနစ်ကိုသာခွင့်ပြုထားပါတယ်ဒီကန့်သက်ချက်အရလက်မှုလုပ်ငန်းအသေးစားလုပ်ကံသူတွေအနေနဲ့အီးမေးမပုတ်ဘဲနဲ့စိုင်းတွေတဲဝင်ပြီးတော့လိုတဲ့ပစ္စည်းတွေကိုစိတ်တန်းကြယူဝယ်လို့မရတော့ပါဘူး။ဒါကြောင့်လက်မှုပညာတွေကိုမိခိုနေကြရတဲ့အထည်အုပ်တွေအလှဆင်ဖဲကျိုးတွေလိုမျိုးပစ္စည်းတွေရောင်းတဲ့ပဋိပန်လိုစိုင်းမျိုးတွေမှာဒီစည်းကမ်းသတ်မှတ်ချက်တွေပေါ်မှာစိတ်ပူပန်နေကြရပါလေ။ဒါကြောင့်သူတို့စိုင်းတချို့ရက်တွေမှာဈေးဥတော်မပေါက်ဘဲဖြစ်ရတာကလည်းသိပ်မဆန်းဘူးလို့ဆိုရပါမယ်။အယ်မိုဟိုက်ဂျလင်ကပဋိပန်ရဲ့အယောင်ဝန်တန်းလုပ်နေတာပါ။
Mais c'est pas juste.Effectivement, c'est pas juste pour le reste des
Amazon တွေ့ကတော့အားလုံးကောင်းပါသည်ပေါ့ဒါပေမဲ့အဲ့ဒါမတရားပါဘူးကျမတို့ကြတော့ဒီမှာရှိသမျှပစ္စည်းရဲ့၄ပုံ၃ပုံလောက်ကရောင်းဝယ်မရှိပဲဖြစ်နေတာပါဒါကလုံးဝအောင်အဓိပ္ပာယ်မရှိပါဘူ
းဒီလိုအခြေအနေကိုစန့်ကျင်တဲ့အနေနဲ့စားသုံးသူတချို့ကတော့ကိုယ့်ရဲ့ကိုယ်ထဲကဆိုင်ကိုပဲ online ကနေမှာပြီးဝယ်စားမယ်ဝယ်သုံးမယ်ဆိုတာမျိုးသတိထားလုပ်ကြပါလေနိုဝင်ဘာလ18ရက်အင်္ဂါနေ့တုန်းကဆိုရင်ပြင်သစ်အနောက်ဘက်ချမ်းမှာ Amazon ကိုဆန့်ကျင်ကန့်ကွက်သူ300လောက်ဟာ Amazon နဲ့ Amazon နယ်ပယ်တွေလိုမရှိကြောင်းစာတမ်းတွေကင်ဆောင်ဆန္ဒပြခဲ့ကြပါလေ Amazon ကုမ္ပဏီဟာမကြာခဏရုပ်ပြောင်တွေရေးဆွဲခံရကြောင်းဒါပေမဲ့တကယ်တော့ Amazon ကရောင်းတဲ့ပစ္စည်းအများစုဟာတဆင့်ခံကုမ္ပဏီတွေစီကဖြစ်ပါတယ်လို့ Mr. Duvet ကပြောပါတယ်ဒါပေမဲ့အဲ့ဒီတဆင့်ခံရောင်းတဲ့ကုမ္ပဏီတွေထဲမှာအ ਨੇ ချင်းကပဲပြင်သစ်ကဖြစ်တယ်ဆိုတော့သူကဝန်ခံပါတယ
် entreprise de vendre par sur son intermédiaire c'est 6 unités sur 10sur notre site qui sont vendus
par ta ung chi de company တွေကထုတ်တဲ့ PC တွေကိုကျွန်တော်တို့ company ကတစင်ရောင်းချနိုင်တဲ့အခွင့်အရေးကိုလမ်းဖွင့်ပေးထားတာပါဒါကကျွန်တော်တို့ company ရဲ့လုပ်ငန်းမှာကျွန်တော်တို့ကလူတွေပြောဆိုနေကြသလိုအရန်လောပဇောတိုက်နေတာမျိုးတော့မဟုတ်ပါဘူ
း Paris မြို့တော်ဝင် Anna Hidalgo အပါအဝင်နိုင်ငံရေးသမားအများအပြားကစာအုပ်ဆိုင်တွေကိုဆက်ပြီးတော့ဖွင့်ထားဖို့နဲ့စာအုပ်တွေဟာလူတိုင်းအတွက်မရှိမဖြစ်စင်းထဲမှာပါဝင်ကြောင်းပြောကြပါတယ်လူတွေကတော့စာအုပ်တွေကို online ကနေမှာထားပြီးမှ app app စာကြည့်တိုက်ကနေလာယူနေကြတာကိုတွေ့ရပါမယ်Mary Rose Guarnieri ကဒီစာအုပ်ရောင်းဆိုင်ကိုဖွင့်လာတာ23နှစ်ရှိနေပါပြီ
Hugo, Kafka, Deleuze au plus près de vous
စာအုပ်ဆိုင်တွေဆက်ပြီးဖွင့်ထားတဲ့သဘောက Victor Hugo တို့ Franz Kafka တို့ Gilles Deleuze တို့ပေးမှအတူတူနေနေရတယ်လို့ပါပဲကျမတို့လုပ်ငန်းပုံစံနဲ့တူတော့မဟုတ်တော့ Amazon နဲ့ရှင်ပြိုင်ဖို့သူတို့လုပ်တယ်လို့လိုက်လုပ်ဖို့ဒါမှမဟုတ်တူပဖို့ဆိုတာတွေကကျမတို့အလုံးမဟုတ်ပါဘူး
သူကတော့သူ့ရဲ့စီးပွားရေးဟာ60ရာခိုင်နှုန်းလောက်အထိကျဆင်းသွားခဲ့တာမှန်ပေမဲ့ Amazon လိုလုပ်ငန်းကြီးတွေနဲ့ရှင်ပြန်ရတယ်ဆိုတော့မျိုးလုံးဝစိတ်ကူးမရှိသူဖြစ်ပါတယ်ခင်ဗျာ
ဖြိုအမေရိကန်တန်ကစတဲ့ပရင်းနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် ခုဆက်လက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုအမူရင်းအပုံအပြက်ကောက်နှုတ်တင်ပြပေးသွားပါမယ်။ကျွန်တော်အောင်မြတ်သူပါ။ Myanmar's challenge linked to China cloud မြန်မာပြည်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုတွေနဲ့ဆက်စပ်နေတယ်ဆိုတော့ The Tribune India online သတင်းစာမှာဆောင်းပါးရှင် Left Fury ရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။တရုတ်နိုင်ငံရဲ့ဩဇာအာဏာဟာမြန်မာပြည်မှာပါဝင်ပတ်သက်သူအမျိုးမျိုးနဲ့တိုက်ရိုက်သို့မဟုတ်တွယ်ဝိုက်ဆက်ဆက်နေတယ်ဆိုတာနဲ့ဆောင်းပါးကိုအစချီရေးသားရပါတယ်။ရခိုင်ပဋိပက္ခကိုနိုင်ငံတကာရေးပြစ်ဆုမြင်ပြောဆိုလာတဲ့ကိစ္စကိုတရုတ်ကချက်ချင်းပဲကန့်ကွက်ခဲ့ကြတယ်လို့ဆောင်းပါးရှင်ကထောက်ပြပါတယ်။2019ခုနှစ်ရိုဟင်ဂျာပဋိပက္ခစတင်ဖြစ်ပွားပြီးနိုင်ငံတကာရဲ့အာရုံစိုက်မှုတိုးလာနေချိန်မှာတရုတ်ဆိုအားမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဂျားဝင်ဆောင်ရွက်ပြီးခဲ့တဲ့အကြောင်းဒါပေမဲ့အခြေအနေတွေဟာအခုချိန်ထိတိုးတက်လာခြင်းမရှိကြောင်းဆောင်းပါးရှင်ကရေးသားရပါတယ်။ကမ္ဘာပေါ်မှာလူဦးရေအများဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယအကြားမှာတည်ရှိပြီးတောင်အာရှနဲ့အရှေ့တောင်အာရှကြားမဟာဗျူဟာမြောက်တဲ့နေရာမှာတည်ရှိနေတဲ့မြန်မာနိုင်ငံမှာမကြာသေးခင်ကရှင်းပါခဲ့တဲ့ရွေးကောက်ပွဲမှာဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီပြန်အနိုင်ရခဲ့တာကိုလည်းဆောင်းပါးမှာထည့်သွင်းရေးသားရပါတယ်။NLD အစိုးရရဲ့ပထမသက်တမ်းမှာနိုင်ငံအတွင်းအရင်ကထက်ပိုပြီးတော့စိတ်ဝမ်းကွဲပြားမှုတွေဖြစ်ပေါ်လာခဲ့တယ်လို့ဆိုပါတယ်။လူများစုရဲ့သဘောဆန္ဒအတိုင်းလွတ်ဆောင်နေခြင်းဟာညီညွတ်ပြီးငြိမ်းချမ်းတဲ့နိုင်ငံတော်တည်ဆောက်နိုင်ရေးအတွက်အဟံတာဖြစ်စေတယ်ဆိုတာကိုလည်းဆောင်းပါးမှာထည့်သွင်းရေးသားရပါတယ်။ NLD အစိုးရပထမသက်တမ်းကနေပါလာတဲ့ရက်တောင်အုပ်ချုပ်ရေးအဖွဲ့အတွင်းစေအုပ်စုရဲ့ဩဇာလွှမ်းမိုးမှုကိုဖယ်ရှားတာ၊ရခိုင်ပဋိပက္ခမှာတင့်တော်တဲ့အဖြစ်ထွက်ပေါ်လာရေးနဲ့တိုင်းရင်းသားလူမျိုးစုတွေနဲ့အမျိုးသားပြည်နယ်တင်းမြေရေးတည်ဆောက်တာစတဲ့အချက်၃ချက်ဟာနာဂတ်မအန်နယ်ဒီဆိုအားဆက်လက်ရင်ဆိုင်ဖြေရှင်းရမယ်နိုင်ငံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအဓိကအချက်တွေဖြစ်တယ်လို့ဆောင်းပါးကထောက်ပြထားပါတယ်မြန်မာနိုင်ငံအတွင်းကအကြမ်းဖက်လုပ်ငန်းတွေကိုအင်အားကြီးနိုင်ငံတခုကနောက်ွယ်ကနေပံ့ပိုးပေးနေတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကခုနှစ်အစောပိုင်းမှာပြုလုပ်တဲ့တွေးဆမေးမြန်းခန်းတစ်ခုအတွင်းပြောကြားခဲ့တဲ့အချက်ဟာလဲရခိုင်ပြည်နယ်အတွင်းလှုပ်ရှားနေတဲ့AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုတရုတ်ကထောက်ပံ့ပေးနေတယ်ဆိုတာကိုတွယ်ဝိုက်ပြောကြားခဲ့တာလို့ယူဆနေကြတဲ့အချက်ကိုလည်းဆောင်းပါးမှာထည့်သွင်းဖော်ပြထားပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလိမ္မာပါနက်စာနဲ့တရုတ်ရဲ့ပေါဝင်ပတ်သက်မှုကိုအဲ့ဒီလိုပြောခဲ့တဲ့ဆိုပေမဲ့မြန်မာနိုင်ငံအတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတော်များများဟာတရုတ်နိုင်ငံထုတ်လက်နက်တွေကိုအသုံးပြုနေတယ်ဆိုတာတရုတ်အစိုးရကမြန်မာအာဏာပိုင်ဘက်ကတိုက်ရိုက်တင်ပြထားပြီးဖြစ်တယ်ဆိုတဲ့အချက်ကိုလည်းဆောင်းပါးမှာဖော်ပြထားပါတယ်။တရုတ်နဲ့မြန်မာအကြားမိုင်ပေါင်း 1,358 မိုင်နယ်နိမိတ်ချင်းထိစပ်နေတာကြောင့်မြန်မာနိုင်ငံအတွင်းတခြားနိုင်ငံတွေကအရေးပါတဲ့ခန်းကဏ္ဍကနေပါဝင်လာမဲ့အရေးကိုတရုတ်တို့ကမလိုလားတဲ့အကြောင်းအထူးသဖြင့်လက်ရှိဆောင်ရွက်နေဆဲဖြစ်တဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာအခြားနိုင်ငံတွေပါဝင်လာမှာကိုမလိုလားအကြောင်းလဲဆောင်းပါးရှင်ကရေးသားထားပါတယ်နိုင်ငံတကာမျက်နှာစာမှာတန်တမန်ရေးရမြန်မာနိုင်ငံအနေနဲ့တရုတ်ပေါ်အများကြီးအားကိုးအားထားပြုနေရပေမဲ့လည်း BRI ခေတ္တပိုလမစီမံကိန်းမှာတရုတ်တို့ဖြစ်စေခြင်းတဲ့အတိုင်းမြန်မာဘက်ကရန်နုံပြည်ပူပေါင်းဆောင်ရွက်ခြင်းမရှိတာမြစ်ဆုံဆယ်တိဆောက်ရေးလုပ်ငန်းတွေပြန်စနိုင်မှုတရုတ်တို့အချင်းချင်းကြိုးစားခဲ့တဲ့ကြားကဒေါက်အောင်ဆန်းစုကြည်ဘက်ကလိုက်လျောခြင်းမရှိတာစတဲ့တရုတ်မြန်မာဆက်ဆံရေးမှာအဖူးအထက်တွေရှိတဲ့ကိစ္စတွေကိုလည်းဆောင်းပါးမှာထောက်ပြထားပါတယ်။ဒေတာတွင်ဖြစ်ပေါ်နေတဲ့ပထဝီနိုင်ငံရေးအရာတရုတ်ကိုစီးပွားရေးကဘလို့မှကြောက်ခိုင်းထားလို့မရဘူးဆိုတာအာရှနိုင်ငံတွေကသဘောပေါက်ထားတဲ့အကြောင်းဒါကြောင့်လည်းမကြသေးခင်ရက်ပိုင်းတွင်ကပဲဒေတာတွင်ဗတ်စုံစီးပွားရေးပူပေါင်းဆောင်ရွက်မှု RCEP RCEP လို့သဘောတူညီချက်မှာမြန်မာပါဝင်အာဆီယံနိုင်ငံတွေလက်မှတ်ရေးထိုးပါဝင်လာကြရတဲ့အကြောင်းဆောင်းပါးရှင်ကထောက်ပြထားပါတယ်။မကြာခင်တက်လာတော့မယ့် American အစိုးရအသစ်နဲ့တခြားသောသဘောထားတိုက်ဆိုင်တဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုချဉ်းကပ်တဲ့နေရာမှာဒေသတွင်းလက်ရှိဖြစ်ပေါ်နေတဲ့လက်တွေ့အခြေအနေတွေကိုထည့်သွင်းစဉ်းစားကြဖို့လိုတယ်ဆိုတာကိုဆောင်းပါးရှင်ကသတိပေးရေးသားရပါတယ်။စာရေးသူ Left Fury ကမြန်မာနိုင်ငံကကုလသမဂ္ဂရုံးမှာတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ထမ်းတော်သူဖြစ်ပါတယ်။ပြေဆုံးကိုတော့ www.thetribuindian.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
ရာဇာပြအခုဆက်လက်နားဆင်ကြမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစောင့်ကြိုကမ်းမြူအတန်းရရှိခဲ့တာနဲ့ပတ်သက်ပြီးဝန်မြဝန်သားကြိုဆိုကြသူတွေအများကြီးရှိသလိုတချို့ကလည်း
ဆုံးကြည့်ရအောင်မယ်လို့ယူဆနေကြပြီးကျန်တချို့ကဆိုရင်စွရင်းကြီးအခြေအနေဖြစ်ပေါ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်ဒီအထက်မှာတူဦးပါဝင်ဖြစ်တဲ့ဒေါက်တာဒီမောင်သားနဲ့ကျွန်တော်ကြိုးစားတာဆွေးနွေးသုံးသပ်ထားပါတယ်ဒါကြောင့်ဒီအောင်ပွဲနောက်ပိုင်းဖြစ်လာနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးဒေါက်တာဒီမောင်သားကသူဘာကြောင့်စွရင်းနေဆိုတာကိုအခုလိုစတင်ဖြေပါတယ်ဟုတ်ကဲ့စွ ြန်ကြည့်လို့ရှိရင်လည်းရွေးကောက်ပွဲရက်လက်ကိုလက်မခံဘူးလို့တမ်းတော်ကပြောခဲ့ပါဘူးချားတော်အရွေးတွေကိုကျွန်တော်ကြည့်တဲ့အခါမှာ2030ဦးသိန်းစိတ်တက်လာပြီးတဲ့အခါမှာရေဘူးအားဖြင့်ပျော်ပျော်နဲ့လမ်းစဉ်ကိုသွားတယ်အခုပြောလို့ကျွန်တော်တို့မပြောပါဘူးဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီအယူအဆမျိုးမျိုးရှိတဲ့အချိန်မှာကျွန်တော်အနေနဲ့လက်ခံတာကတော့အခုပြောင်းလာအထူးသဖြင့်နိုင်ငံရေးသဘောတူညီချက်တစ်ခုရရတယ်တိုက်ခိုက်တယ်ဖွဲ့စည်းပုံတစ်ခုကိုအသစ် UTP ပေါ်ရတယ်ဒီလိုချက်တွေရှိမှအခုပြောင်းလို့ပြောပါတယ်2017ဦးသိန်းစိန်တက်လာတာကအဖွင့်ကာလကိုလည်းဦးတည်တာဖြစ်ပါတယ်အခုပြောင်းလို့ကျွန်တော်ကအဲ့လိုမမြင်ပါဘူးဒါပေမဲ့ဦးသိန်းစိန်ဆိုတာလက်ထက်မှာပဲတက်မတော်ကလောက်ကင်ပါပုံတွေတချို့ကအတန်များဖြစ်စရာတွေစသည်ရှိလာပါတယ်ပထမဆုံးဥရှေမောင်ကိုဖြုတ်ချလိုက်တဲ့တရားပေါ့။ဒါကကြက်ကိုင်ကွန်ပျူတာပါတီတစ်ခုတည်းမှာပဋိပက္ခလို့ပြောလို့ရပါတယ်။ဒါမဲ့တမ်တော်ပါဝင်ဖို့မလိုပါဘူး။တမ်တော်ပါဝင်ခဲ့တယ်လို့ကြားပြရတယ်။ဒါကအကောင်းပါ။တမ်တော်ကနိုင်ငံရေးထဲမှာမိမိနိုင်ငံရေးယူဆချက်တွေနဲ့မတူလို့ရှိရင်ကိုထူထောင်ထားတဲ့ပါတီကိုနဲ့အင်ပတန်မအမေကြဆုံးပါတီကိုတောင်တင်းမခံဘူးဆိုတာကိုပြပါတယ်အဲ့ဒါလည်းနည်းဆိုရင်ကြောင်းနေလို့ကျွန်တော်ထင်ပါတယ်ကျွန်တော်လည်းအဲ့ဒီတည်းကစပြီးဆိုရင်ပါတယ်နောက်ပြီးတော့ဖြစ်ပေါ်လာတဲ့နိုင်ငံရေးကိုကြည့်လို့ရှိရင်လည်းလက်ရဇွန်နိုင်ငံရေးကိုတွားနေတာတွေ့ရပါတယ်ဆန်ကနိုင်ငံတကာမှာလည်းလက်ရဇွန်နိုင်ငံရေးဘက်ကိုညွတ်လာတာတွေ့ရတယ်ဥမာအမေရိကန်ထရန့်ဆိုတာပေါ့နော်လက်ရဇွန်နိုင်ငံရေးဆိုတာဘာကိုပြောတာလဲဆိုလို့ရှိရင်မိမိအုပ်စုကိုပုံပြည့်လေးတင်းလာတဲ့လူမျိုးရေးသဘောအရဘာသာရေးသဘောအရကြည်တယ်နော်နောက်ပြီးတော့မိမိနဲ့မတူတဲ့လူမျိုးမတူတဲ့လူမျိုးကြောက်လန့်လာတယ်နော်အဲ့ဒီအတွက်စိုးရိမ်လာတယ်နော်အဲ့ဒါကိုလုံခြုံရေးချိန်ချောင်းမှုတစ်ခုအနေနဲ့မြင်လာတယ်ဒါတွေကလက်ရဇွန်ဝါဒရဲ့တည်ယုတ်လက္ခဏာတွေဖြစ်ပါတယ
်ဒါပေမဲ့ဆရာမြန်မာနိုင်ငံမှာ
အဲ့ဒီဘက်ကိုမြန်မာဘက်ကိုတက်မလို့ကပြေးကြလာတယ်လို့မြင်ရတယ်
ဟုတ်ကဲ့
တော့လက်ရဇွန်နိုင်ငံရေးနဲ့စစ်တပ်နဲ့ပေါင်းပြီဆိုရင်အနေရှိတယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ
်ကျွန်တော်မိကျင်တာကအဲ့တော့မြန်မာနိုင်ငံမှာလက်ရဇွန်နိုင်ငံရေးကိုရွေးလာတယ်ဆိုတာဆရာပြောတာလူနည်းစုတော့ဟုတ်တာပေါ့အမျိုးသားရေးဘာညာပြောတယ်တက်မတော့လဲအဲ့ဘက်ကိုပါတယ်လို့ဒီမှန်သားယူဆတယ်ဆရာဒါပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမှာပြည်သူတွေအများကြီးများဒီတောင်မျိုးကမ်းမျိုးမဲ့ပြီးတော့အနိုင်ရခဲ့တဲ့ပါတီမှာဒီသဘောထားမျိုးရှိရလို့ကျွန်တော်ဘယ်လိုခံမနိုင်မလဲ NLD မှာဆိုရင်အခုဆိုလို့ရှိရင်အရင်တော့မပါဝင်ခဲ့တဲ့မွတ်စလင်အမတ်ချို့တော်မှာပါဝင်လာတာကိုတွေ့ရတယ်သူတို့သဘောထားပြောင်းမှုကိုပြနေတာလို့ကျွန်တော်ထင်ပါတယ်ဆိုတော့ပြည်သူတွေကလည်းသူတို့ကိုသဘောကျလို့ပဲထောက်ခံခဲ့တာဆိုတော့ပြည်သူလူထုတရားလုံးအနေနဲ့ဒီအမျိုးသားရေးလက်ရဇွန်ဝါဒဘက်ကိုရွေ့နေတယ်လို့ပြောလို့မှန်ပါမလားဆရာလည်းကျွန်တော
်သဘောတူပါတယ်ဒီတော့မရွေးပါဘူးတက်မလို့ကရွေးတာတက်နိုင်ကွန်ပျူတာပါတီကရွေးတာပါအဲ့တော့အဲ့ဒါကပဋိပက္ခရဲ့အရေးကြီးတဲ့ဘက်တဘက်ဖြစ်နေပါတယ်ပဋိပက္ခရဲ့အခြားသောဘက်တဘက်မှာခုနဆရာပြောခဲ့တဲ့နော်အမျိုးသားပြည်နဲ့တင်းမြတ်ရေးကိုရှေ့ရှုတဲ့ပုံမော်ပြီးပြောပြောင်းလာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူတွေရှိပါတယ်ဒါကအဲ့ဒီပဋိပက္ခတစ်ခုလုံးကိုကြည့်လို့ရှိရင်စိုးရိမ်ကြကောင်းပါဆိုရင်လည်းဆိုတော့ကျွန်တော်အဲ့ဒါကိုပြောတ
ာ။အမတ်ဖက်မှလည်းပဲတက်မတော်ကဒီအမျိုးသားရေးလို့သာပြောပေမဲ့လည်းတိုင်းရင်းသားတွေအရေးမှာတော့သဘောတော့ပျော်ပြောင်းလာတယ်လို့ကျွန်တော်မယူဆနိုင်ဘူးလား။ဒီအထူးသဖြင့်အခုကဒီကဘွဲပြန်လဲကျင်းပါဖို့အေအေကပြောတယ်သူတို့ထောက်ခံတယ်။အခုအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေရခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးအေးသွားတယ်။ဆိုတော့ဒီဟာကိုအကောင်းမြင်ပြီးတော့အဲ့ဒီသဘောထားမျိုးဟုတ်ပါမလားလို့စံတရားရှိကြမဖြစ်နေဘူးလားဤတော့။တမရဲသဘောထားဟ
ာအဲတော့ဟိုတိုက်ဆိုင်နာကလည်းရေကောက်ပဲပြပြချင်းနောက်တည့်ရမှာအေအေနဲ့ပတ်သက်တဲ့တမလို့အချင်းနဲ့ထုတ်တယ်။နောက်ပြီးတော့ ကျွန်တော်တို့ဝါကိုသွားပြီးတော့အဲကော်ဝေးဦးစီးချုပ်သွားရောက်
တွေ့တ
ယ်ပေါ့နော်ဟုတ်ဒါဒီအားလုံးကအစိုးရအဖွဲ့နဲ့တော့စမ်းစုကြည်နဲ့သဘောတူညီပြီးတော့ဟိုဝိုင်းဝန်းဆောင်ရွက်ကြတယ်ဆိုရင်အတိုင်းတဲ့အတော့အင်မတန်ကောင်းတဲ့ကိစ္စပါဒါပေမဲ့အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ဘာကြောင့်ဒီကောက်ပွဲပြီးပြီးချင်းတိုင်းကြိုက်ကြီးလို့လောက်ရတာလေဆိုတော့အဲ့ဒီလိုမေကွန်ထုတ်ခဲ့ရင်ကောကျွန်တော်တို့မေကိုထုတ်တိုက်တဲ့အနေအထားဖြစ်သလားမဖြစ်ဘူးလားဒါကိုလည်းချိန်ရပါမယ်တုံတက်တဲ့တူတယောက်တည်းတဲ့ဆိုတော့ဒါလေးတွေကကျွန်တော်တို့ဘာကြောင့်သွားလဲဘလို့သွားတယ်လဲဘလို့ရွေချက်လဲကျွန်တော်တို့မရှင်းနိုင်ပါဘူးနော
်ဒါပေမဲ့
ဝင်နေနေသားသွားလဲ
တမတော
်ပြောတာကြားလေးက
ဟုတ်ကဲ့တမတော်အကြီးအကဲနေနေအဲ့လိုခရီးသွားမဲ့ကိစ္စတွေမှာအစိုးရရဲ့သဘောတူညီရှိဖို့လိုတယ်သူနဲ့ညီနိုင်ဖို့လိုတယ်ဆိုတော့ပြထမ်းကြတော့လောင်းအစင်းလာတော့လောင်းရှိခဲ့ပါလားရှိနေလို့လားလိုအပ်သလား
နောက်ဖွဲ့တဲ့မတွေ့ရဘူးလို့မဆိုလို့ပါဘူးတွေ့လို့ရပါတယ်ဒါပေမဲ့အချိန်ကာလအခြေအနေပဋိပက္ခတဲမှာအင်မတန်တင်းမာနေတဲ့အခြေအနေကနေမှဖြစ်ပေါ်လာတာလေဒါတွေကကျွန်တော်တို့မစဉ်းစားတတ်ဘူးလို့ဆရာထင်ပါသလားပေါ့
တချို့ကဒါမဲ့သုံးသကြရရှာအဲ့တက်မတော်နဲ့အဲ့ဒီအစွမ်းနဲ့ဆက်ဆံရင်ဟာပြီးခဲ့တဲ့၅နှစ်ကလပ်မှာအတော်လေးဒါအဖို့အထစ်တွေရှိရတဲ့အဆင်မပြေတာရှိပေမဲ့လည်းအခုနောက်ပိုင်းနှစ်တွေမှာနည်းနည်းလေးပြည်လည်မှုရရှိခြင်းတဲ့သဘောရှိရတယ်လို့သုံးသပ်ကြတယ်။အဲ့ဒါကိုတော့ဆရာပါပြောလို့ပါလေ။
ကျွန်တော်တို့နောက်ဆုံးတွေ့ရတာကတော့ဒီလိုကြီးလာလာမှာတမ်တော်ကဝေဦးချုပ်ပြောတော်ခဲ့တဲ့မိန်ကောမျက်နှာအနေထားမိန်ကောပြောပုံဆိုပုံပြောပေါ့ဆိုပေါ့
body language ပေါ့ဟု
တ်ပါတယ်ကျွန်တော်တို့ရှိတဲ့အခါမှာအားတက်စရာအတွေ့ရပ
ါဘူး။ဒါမဲ့တမရောက
ည
ဉ့်ဉန်းရေးလှူဆောင်မှုအတွက်အခုအထူးညဉ့်ဉန်းရေးအဖွဲ့တစ်ခုဖွဲ့စည်းရဲ့ဗိုလ်ချုပ်ကြီးတွေပါဝင်တဲ့အဖွဲ့ပေါ့လေ။ဆိုတော့အဲ့ဒီကိစ္စကတော့ကျူးစိုးစရာမကောင်းဘူးလားခင်ဗျာ။တကယ်တော့ညဉ့်ဉန်းရေးညီလာခံမှာတော့သူညှိရမှာပေါ့လေ။သူဒီမဟုတ်တာညဉ့်ဉန်းရေးကိုသူဥအောင်လုပ်မဲ့ငါ့ဥအောင်လက်ဥခုယူပြီးအပြိုင်လုပ်နေကြတာများလား။ဆရာပဲလို့မြင်တယ်အဲ့ဒီကိစ္စ။ဟု
တ်ကဲ့ကျွန်တော်လည်းအဲ့ဒီလိုတွေးကြည့်ပါလား။အဲ့ဒီလိုမြင်ကြပါလား။အဲ့တော့ကျွန်တော်ဉာဏ်ကြီးလုံနေကြတဲ့ပုံကိုယ်လေးကိုအဲ့ဒီလိုပြင်ညာရဲထုတ်တာကိုကျွန်တော်တို့ဘယ်လိုနားလည်ရမလဲလို့မေးကြည့်တဲ့အခါမှာလည်းကျွန်တော်တို့ဘာမှတုံ့ပြန်ချက်မရပါဘူးဆိုတဲ့အခါကျတော့ခုနဆရာပြောသလိုသာအင်မတန်အပြည့်သဘောဆောင်တယ်ကောင်းတယ်လို့နော်လုံဆောင်နေကြတဲ့လူတွေကမြင်ကြတယ်ဆိုလို့ရှိရင်ကျွန်တော်အင်မတန်ဝမ်းသာပါပါကျေးဇူးပါပါဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လုံဆောင်နေကြတဲ့ပုဂ္ဂိုလ်တွေကိုနိုင်ကဟုတ်ဒီဟာကလည်းပါလည်းဖြစ်နေလို့ရှိရေပေါ့အဲ့ဒီလိုကြီးတိုင်းလှုပ်ဆောင်မှုကတင့်တော်တဲ့တင်းရဲ့လှုပ်ဆောင်မှုတော့မဟုတ်ဘူးလို့ထင်ပါတယ်အဲ့တော့တစ်ခုရှိတယ်ကျွန်တော်တို့ကဓာတ်တဲ့ပို့ပြီးတော့လည်းချိန်ချိဖို့လိုလိမ့်မယ်လို့ရှင်းတယ်စံတော်ကဒီဘက်ပိုင်းမှာ268နော်အရင်တော့ကသဘောမတူခဲ့ဘူးအခု268ကိုလောက်ကိုတိုက်တွန်းလာတယ်နောက်ပြီးတော့ကျိုးကြကူစားပြုမှုစစ်ကိုလို့ခုပြောလာတယ်ဒါတွေအားလုံးဟာအာဏာကိုတွေ့ယူပြုပြီးပြောလာတာဖြစ်တယ်လို့ခောက်ချက်ချလို့ရပါတယ်အဲ့ဒီလိုအာဏာပြုရေးယူဖို့အတွက်အာဏာတွေ့ယူပြုဖို့အတွက်ငြိမ်းချမ်းရေးဟာသူ့ရဲ့ legitimacy အချက်တစ်ချက်လို့သူ့ပါဒါပဲရှိပါတယ်တခြားဘာမှမရှိပါဘူ
းဒါပေမဲ့ကျွန်တော်မေးချင်တာကဆရာငြိမ်းချမ်းရေးလုပ်တယ်ဆိုတာသူ့ legitimacy အတွက်ပဲလုပ်လို့သူ့ဘက်အတွက်ပဲလုပ်လို့ငြိမ်းချမ်းရေးလုပ်တယ်ဆိုရင်တော့ဒါတကယ်အရေးကိုတကယ်ထိရောက်မှုကိုကြည့်ပြီးတော့လက်ခံသင့်တယ်မဟုတ်ဘူးလား
ငြိမ်းချမ်းရေးကိုလိုချင်လို့တကယ်လောက်တာနဲ့အာနာအတွက်ငြိမ်းချမ်းရေးကိုဗန်းပြတာလည်းမတူပါဘူးဆရာဒီလိုပြောတဲ့အတွက်ကြောင့်မို့လို့ဒီခြေလမ်းတွေအကုန်လုံးကအဲ့ဒီကိုလှမ်းနေတယ်လို့ကျွန်တော်စွပ်စွဲတာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီကိုရှင်းရှင်းလင်းလင်းနေရဖို့လည်းကျွန်တော်တို့မှချက်လက်တွေမရှိသေးပါဘူး
ဒါပေမဲ့ဒီဟာသူ့နိုင်ငံရေးအတွက်သစ္စာမဲ့ညဉ့်ညဉ့်ကိုဗန်းပြခြင်းသာဖြစ်တယ်တကယ်ညဉ့်ညဉ့်လုံးမမဟုတ်ဘူးလို့တော့ယတိပြပယ်ချလို့မရသေးဘူးပေါ့
ဥပမာကျွန်တော်တို့ဘာမှတော့မပြောနိုင်သေးဘူးပေါ့နော်ဒါညဉ့်ညဉ့်အတွက်လည်းဖြစ်ဖြစ်ဖြစ်မယ်ညဉ့်ညဉ့်ကိုနော်အဲတစ်ဖက်တည်းကနေမှနော်ဒါဒါတော်စားသူကြီးကလှုပ်တာမဟုတ်ဘူးကျွန်တော်လှုပ်တာဖြစ်တယ်ဆိုတာလေးကိုဒီလိုပြခြင်းတို့အတွက်ကြောင့်လှုပ်သွားတယ်ဆိုလို့ရှိရင်လည်းညဉ့်ညဉ့်ရရအော်မာလေးဒါပေမဲ့အဲ့ဒီလောက်ပုံကင်ပုံက 有几亩的库龙，我土壤没有拽到，没好东西啊。
OK，
啊，业绩呢？业绩呢？吃的这些，你认为当地将来土壤应该有几亩是吧？对，业绩。
牛大的木格子，或者白家伙，把路皮布撸出来。现在不比较买的苗苗能拿来复习吃的，是拿来复习他们是吧？我们呢，复习的苦呢呢，今年嘛，小比十三啊，比来木家红路复习，我买来当我们家一些买路贴嘛嘞。哎哟，牛大的木格子，或者白家伙，地砖拆不下来了，那路没拉了，不如泥下来。哎哟，
第一个东站的路桥里呢，表演嘛，牛大的木子或者嘛。
ဒီနေ့အကောက်ပြောင်းသူသဘောတူညီချက်အပိုင်းသုံးမှာလဲ၂၂ဆယ်လုံးမှာတောင်ရဲ့ပယ်ယာကိစ္စများဆိုပြီးပေါ်ထုတ်ထားတာတွေလည်းရှိပါတယ်။ရေနာကိုခွဲစိတ်ကုသမှုခံယူခြင်းဟာရေနာကိစ္စယောဂကိုကုသတဲ့နည်းလမ်းတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။ရေနာကိုခွဲစိတ်ကုသမှုခံယူထားကြရတဲ့အမျိုးသမီးတွေအနေနဲ့ခွဲစိတ်ကုသမှုခံယူပြီးတဲ့အခါလက်လေ့ကျင့်ခန်းကိုနီးစနစ်မှန်မှန်နဲ့ပြ ပယောင်နေစီရင်နာကိစာလူနာပံမိုးသူများအဖွဲ့မှအကျော်စစ်ကူပညာရှင်တူဖြစ်သူစစ်စတာဒေါ်မီမီကအခုလိုပြောပါတယ်
။ရင်နာကင်ဆာဖျက်ဆီးထားတဲ့လူနာတွေအတွက်လက်ကျင်ကလုပ်မဲ့ဟာလေးတွေကိုကျွန်မပြချင်ပါတယ်။လက်လက်ကျင်ကနေမှာ position မျိုးစုံနဲ့ exercise မျိုးစုံရှိပါတယ်။အဲ့ဒီထဲမှာကျွန်မတို့အမျိုးသမီးတွေလုံးလှုပ်ရှားလို့ကောင်းတဲ့လက်ကျင်ကမှတ်လို့လွယ်တဲ့လက်ကျင်ကလေးကိုကျွန်မရွေးထုတ်ပြီးတော့အကျိုးရှိမဲ့ဟာလေးတွေရွေးထုတ်ထားပါတယ်ရှင်။အဲ့တော့လေ့ကျင့်ကလုပ်မယ်ဆိုရင်ကျွန်မနှစ်ပိုင်းပြောချင်ပါတယ်ခွဲထားတဲ့ရင်သားဖြတ်ထုတ်ထားတဲ့ပဲလက်ရည်ကောင်းတဲ့လက်ရည်နှစ်ဖက်လုံးပေါင်းပြီးတော့လုပ်တဲ့လေ့ကျင့်က၄မျိုးရှိပါတယ်လက်ရင်သားခွဲစိတ်ထားတဲ့ဘက်ကလက်ကြီးပဲလုပ်တဲ့လေ့ကျင့်က၄မျိုးရှိပါတယ်အားလုံးပေါင်း၈မျိုးပါအ
ိမ်မှာမိမိတူတဲ့လေ့ကျင့်လို့ရတဲ့လေ့ကျင့်ခန်းတွေဖြစ်တဲ့ရင်သားခွဲစိတ်ထားတဲ့ဘက်ကလက်ကိုလေ့ကျင့်ရတဲ့လေ့ကျင့်ခန်း၄မျိုးနဲ့လက်နှစ်ဖက်လုံးကိုလေ့ကျင့်ရတဲ့လေ့ကျင့်ခန်း၄မျိုးရှိတဲ့အထက်ကမှလက်နှစ်ဖက်လုံးလေ့ကျင့်ရတဲ့လေ့ကျင့်ခန်း၄မျိုးအကြောင်းကိုစစ်စတာဒေါ်မီမီကအခုလိုရှင်းပြပါပါတယ်။အဲ
့တော့ပထမအဆုံးအနေနဲ့ခွဲစိတ်ထားတဲ့ရင်သားဒီဘယ်ဘက်ဖြစ်မယ်ဆိုရင်ဘယ်ဘက်လက်ကောညာဘက်လက်ကောနှစ်ခုလုံးပေါင်းပြီးလုံးမဲ့လေ့ကျင့်ခန်းကိုကျွန်မအရင်ပြပါမယ်။ပထမအဆုံးလက်နှစ်မျက်ကိုအပြည့်စမ်းပါ။မရသေးဘူးခွဲစိတ်သိမ့်မကြသေးဘူးဆိုရင်လည်းတဖြည်းဖြည်းနဲ့ပြည့်သွားအောင်လို့အပေါ်ကိုမြောက်ပါ။မြောက်ပြီးရင်ပေါ်ကနေအောက်ကိုချတာမျိုးကိုကျမ3ချိန်လုပ်ပြပါမယ်တကယ်လုံးအောင်မှာတော့အနည်းဆုံး10ချိန်လုပ်ပါဒါဆို3ချိန်ပြည့်သွားပါပြီပြီးရင်လက်ကိုဖေးကားတာလုပ်ပါ1ချိန်2ချိန်3ချိန်ဒါ2မျိုးဖြစ်သွားပါပြီနောက်တစ်မျိုးကဆိုလို့ရှိရင်လက်ကိုနောက်ကိုဆွဲတင်ပါခွဲထားတဲ့ဘက်ဘယ်ဘက်ကိုညာဘက်လက်ကကင်ပြီးတော့ပေါ်ရသလောက်ဆွဲတင်ပေးပါပြီးရင်လက်ကိုအဆုံးဆက်ပေးပါဒါလည်း1ချိန်2ချိန်3ချိန်ပါနောက်ပြီးလို့ရှိရင်လက်ကိုအပေါ်ကိုတဲ့တဲ့လေးမြှောက်လိုက်ပါဒါလေးကတော့ပေါင်းဆက်ထားတဲ့လက်ကျင်ကနေညာတဲ့ကြောင့်နည်းနည်းလေးတော့သတိထားပေးပါ။နောက်ကိုနောက်စိတ်ပေါ်မှာထားမယ်။တရောင်တစ်ခုကိုပူးနိုင်တဲ့လောက်ပူးမယ်။ပြီးရင်လက်ကိုအပြည့်ဆန့်မယ်။အပြည့်ဆန့်ပေးပါ။ကြွက်သားတွေတင်းကျပ်နေတာညော့သွားစေချင်ပါတယ်။ပြီးရင်အပေါ်မြှောက်ပါမယ်။အောက်ကိုပြန်ချပါ။အဲဒါတစ်ချိန်ပါ။နောက်တစ်ချိန်မြှောက်ပါမယ်။တရောင်ကိုထိနိုင်တော့ထိပါ။ဘေးကိုအပြည့်ဆန့်ပါ။အပေါ်ဆန့်ပြန်ချပါမယ်။နှစ်ချိန်ပါ။နောက်တစ်ချိန်လုပ်ပြပါအောင်မယ်။ပေါ်ဆန်းထုတ်ပါပြန်ချပါလေးချိန်ဒါခွဲထားတဲ့ဘက်ကောကောင်းတဲ့ဘက်ကောနှစ်ခုလုံးလောက်တာပါလေးမျိုးပြည့်သွားပါပြီ
ရင်သားခွဲစိတ်ထားတဲ့ဘက်ကလက်ကိုလေးချိန်ရတဲ့လေးချိန်ကလည်းလေးမျိုးရှိပြီးအထူးသဖြင့်တော့ဂျိုင်းချိတ်တွေကိုခွဲစိတ်ဖဲထုတ်ထားတဲ့သူတွေဟာဒီလေးချိန်ကကိုမပြတ်မကွက်ပြုလုပ်ပေးတင်တယ်လို့စစ်စတာဒေါ်မီမီရေကပြောပါတယ
်ခွဲထားတဲ့ဘက်ဒီဘက်လုံးမဲ့ exercise တမတစ်ခုပြပါအောင်မယ်အထူးသဖြင့်ဘလုံးလူများလူတွေကပုံပြီးယူဆိုင်ဖို့လိုလဲဆိုဂျိုင်းကြွက်သားတွေပါဂျိုင်းချိတ်တွေထုတ်ပြီးရင်ဘတ်မှာရှိတဲ့ကြွက်သားတွေ၊ဂျိုင်းကြွက်သားတွေအများကြီးလှိရလူတွေအတွက်ကတော့ဒီ exercise ကအင်မတန်ရေးကြီးပါတယ်။အင်းဆုံးလက်ကိုအပြည့်ဆန်းလိုက်ပါ။ဆက်ပြီးလက်ကိုတင်းတင်းဆုပ်ပါ။ဆုပ်တဲ့အခါဒီလက်မောင်းသားတင်းလာဖို့အာရုံစိုက်ပေးပါ။တင်းတင်းဆုပ်မယ်။တင်း1 2 3 4ဆိုရင်ပြန်ဆက်ပါမယ်တစ်ချိန်။ပြန်ဆုပ်ပါ။တင်း1 2 3 4ဆိုပြန်ဆက်ပါ။ဒါမျိုးကိုတင်း1 2 3 4 5ဆက်ချိန်လုပ်ပါမယ်။ဒါတစ်ချိန်မျိုးပြီးပါပြီ။ပြီးရင်လက်ကဝတ်ပဲကျွန်တော်လှုပ်ရှားတဲ့လက်ကျင်ကလုပ်ပါမယ်။လက်ရခေါ်တကယ်တူရှိကိုကုတ်ချနောက်ကိုလှမ်းတစ်ချိန် ရှေ့ကိုကုတ်ချနောက်ကိုလှမ်းနှစ်ချိန်သုံးချိန်ဒါလေးစိတ်ချိန်လုပ်ပါမယ်ပြီးရင်ဒုံရင်ကတကယ်တူလက်ကိုဝိုက်ပြီးလုပ်ပေးပါ1 2 3ပြီးရင်ကြောင်းမြန်ပြန်လှမ်းပြောင်းရဲ1 2 3ဒါ3မျိုးရှိပါပြီပြီးရင်လက်ကိုလက်ပြင်ကိုထိပါလက်ဖွားဒီလက်ပြင်ကိုထိတဲ့အခါမှာဒရောင်စစ်ဒီမျက်နှာချက်ကိုဥတီနေပါစေပြီးတော့မှအပေါ်ကိုပြန်ဆန့်ထုတ်ပါမယ်တစ်ချိန်ပြန်ထိပါမယ်နှစ်ချိန်ပြန်ထိပါမယ်လေးသုံးချိန်အဲ့ဒီဟာတွေကိုလည်းတစ်မျိုးကို10ချိန်စီလုပ်ပါဒီဟာလုပ်ရခြင်းရဲ့အကျိုးကျေးဇူးတည်ပြန်ရည်ကြောတွေကိုပြန်ပြီးတော့ငကုတ်မူလအတိုင်းပြန်စီးဖို့ရတဲ့ကျွန်တော်တို့အားထုတ်ခြင်းဖြစ်ပါတယ်အဲ့ဒါကတော့ရင်သားခွဲစိတ်တဲ့လူတွေအတွက်အမှန်တန်အရေးကြီးတဲ့လက်ကျင်ကပြထားပြီးဖြစ်ပါတယ်
ရင်သားခွဲစိတ်ကုသမှုခံယူထားရတဲ့အမျိုးသမီးတွေအတွက်အိမ်မှာမိမိတူတွေလေ့ကျင့်လို့ရတဲ့လက်လေ့ကျင့်ခန်းတွေအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါအခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာသောကုနေအတွက်ရာသီကုန်တင်းနစ်ဂိုင်းပွဲဖြစ်တဲ့ ATP တင်းနစ်ဂိုင်းပွဲကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။ဒီနေ့ပြိုင်ပွဲမှာတော့မျိုးဆက်တစ်တွေကချန်ပီယံတစ်တယောက်ထွက်လာခဲ့ပါတယ်။ဒီနေ့မှာတော့ American Open Champion Dominic Thiem နဲ့ Russia က Daniil Medvedev တို့ဘောလူခဲ့ကြတာပါ။ Semi Final မှာ Thiem ကကမ္ဘာအဆင့်တဲ့ Novak Djokovic ကိုနိုင်ပြီး Medvedev ကကမ္ဘာအဆင့်တဲ့ Nadal ကိုနိုင်ပြီးတော့ Final တက်ခဲ့ကြတာပါ။ပထမပွဲကို Thiem က 6-4 နဲ့နိုင်ပါတယ်။ဒုတိယပွဲမှာတော့ပိုပြီးအခြေအနေဖြစ်ခဲ့ပြီးတော့ Medvedev က 6-6 နဲ့ပြန်နိုင်ပါတယ်။ဒါကြောင့်နောက်ဆုံးပွဲဆက်ကစားကြတာမှာ Medvedev က 6-4 နဲ့နိုင်ပြီးတော့နောက်ဆုံးမှာ ATP Champion Supla ကိုဘိုးဆွဲသွားပါတယ်။ ATP Supla အနိုင်ရတဲ့ပတ်သက်ပြီး Medvedev ပြောတာကတော
့ "Oh to be honest, when I lost the first set Dominic was playing unbelievable tennis." And I thought, okay, if he plays like this.
အယူအဆအဆုံးပြောရရင်တော့ကျွန်တော်ရှိုးနဲ့ပထမပွဲမှာ Dominic ကစားတာအရန်ကောင်းပါတယ်။အဲ့ဒီမှာကျွန်တော်တွေးမိတာကသူအဲ့ဒီလူသားဆက်ကစားနေရင်တော့ကျွန်တော်နိုင်စရာမရှိဘူးလို့တွေးမိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ဒီအတိုင်းအရှုံးပေးလိုက်လို့မဖြစ်ပဲရအောင်ကစားဖို့ဆုံးဖြတ်ခဲ့ပါတယ်ဒုတိယပွဲတကယ်ခက်ပါတယ်ကျွန်တော်အနေနဲ့အရေးကြီးတဲ့အချိန်တွေမှာအမှတ်တရအောင်ယူနိုင်ခဲ့ပါတယ်အစွမ်းကုန်ကစားခဲ့ရပြီးသူ့ကိုလည်း PR ပေးနိုင်ခဲ့ပါတယ်တတိယပွဲမှာတော့ကျွန်တော်သူ့ကိုတန်းနိုင်သလောက် PR တွေဆက်ပေးပြီးဒါကြောင့်နိုင်သွားတယ်လို့ထင်ပါတယ်ကစားလာခဲ့တဲ့တက်တန်းတစ်ချောင်းမှာတော့ဒီပွဲကအကောင်းဆုံးပွဲတွေထဲကတစ်ခုပါDominic ကလည်းအကောင်းဆုံးအနေထားမှာရှိနေပြီးသူနဲ့ကစားရတဲ့ဒီ final ပွဲကတော့တကယ်ကောင်းတဲ့ပွဲပါပဲ
Medvedev အတွက်တော့ဒါဟာ ATP Player ကိုပထမဆုံးအချိန်ပိုဆွဲတာလည်းဖြစ်ပါတယ်ဒီမတွက်တော့ဒါက ATP ပြိုင်ပွဲမှာနည်းနည်းဆက်တိုက်ဒုတိယဆုနဲ့နှစ်သိမ့်ခဲ့ရတာဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေကိုပြောရရင်တော့ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာ Special One Jose Mourinho ရဲ့ Tottenham Hotspur အသင်းကအမှတ်ပေးစရာထိပ်ကိုတက်လာခဲ့ပါတယ်။ဒီတစ်ပတ်မှာ Spurs နဲ့ Man City တို့တွေ့ခဲ့တာကြောင့် Mourinho နဲ့ Guardiola တို့လည်းထိတ်တိုက်တွေ့ခဲ့ကြတာပါ။ဒီပွဲမှာ Spurs ကပွဲစပြီး5မိနစ်မှာ Song ကအဖွင့်ကိုသွင်းခဲ့ပြီးတော့65မိနစ်မှာ Lucelo ကဒုတိယဂိုးသွင်းပြီးတော့နောက်ဆုံးမှာ2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။မက်ဆီဒီကဘောလုံးပိုင်ဆိုင်မှုအသားနဲ့ကစားနိုင်ခဲ့ပေမဲ့ Spurs အသစ်ဟာသူတို့ရဲ့ဗျူဟာအတိုင်းစည်းကမ်းကြနဲ့ကစားနိုင်ခဲ့လို့အနိုင်ရတာဖြစ်တယ်ဆိုပြီးတော့ Mourinho ကပြောပါတယ်
။ Yeah, I'm very happy because to have that discipline you need more than discipline. You need also a big desire to do it. You need also solidarity. ကျွန်တော်ပြောပါတယ်။
အဲ့ဒီလိုစည်းကမ်းကြကစားနိုင်မှုကတော်တော်နဲ့မရနိုင်ပါဘူး။ဒီအတွက်အားလုံးစူးစီးနဲ့ဆန္ဒရှိဖို့လိုပါတယ်။ဒါကတာမန်အစီအစဉ်တစ်ခုနဲ့မရပါဘူး။တရားရောက်ကအမှားလုပ်မိရင်ဂျန်နယ်လူကဒါကိုလိုက်ဖြည့်ဖို့လိုပါတယ်။ဒီလိုဖြစ်ဖို့အားလုံးကအစွမ်းကုန်ကြိုးပမ်းဖို့လိုပြီးသူတို့အားလုံးလည်းကောင်းကောင်းကစားနိုင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်အရန်ပျော်ပြီးသူတို့အတွက်အရန်ဂုဏ်ယူနေတာပါ။အားလုံးအကောင်းဆုံးကစားပြီးအသင်းလိုက်အကောင်းဆုံးကစားနိုင်ခဲ့ပါတယ်
။ဒီဘက်မှာလည်းချန်ပီယံလီဗာပူးကလက်စတာစီးတီးကို3-6ဂိုးမရှိနဲ့နိုင်လိုက်ပါတယ်။ဒါကြောင့် Spurs နဲ့ Liverpool တို့အမှတ်20စီနဲ့ဇယားထိပ်မှရှိနေပါတယ်။ကိုယ်ပဲပြီးတဲ့အချိန်မှာ Spurs အသင်းကဇယားထိပ်မှာဥဆောင်နေပြီးခြေစွမ်းတွေပြနေတာကြောင့်ဒီနေ့မှာချန်ပီယံဖြစ်နိုင်တယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေလည်းရှိနေပါတယ် Spurs အသင်းချန်ပီယံဖြစ်မယ်မဖြစ်ဘူးဆိုတာအခုချိန်မှာမပြောနိုင်သေးပေမဲ့လည်း တေချာဘောက်ပြောနိုင်တာတစ်ခုကတော့ sports အသင်းဟာဒီနှစ်မှာဒေါ်လာတန်ပေါင်းများစွာရှုံးပေါ်နေတာဖြစ်ပါတယ် sports အသင်းအပါအဝင်အသင်းတွေအကုန်လုံးဟာကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်သက်တွေစီကကွင်းဝင်ကြီးတွေမရတဲ့အတွက်ဝင်ငွေတွေကျဆင်းပြီးတော့ရှုံးပေါ်နေတာပါ sports အသင်းဟာဒီနှစ်မှာအမေရိကန်ဒေါ်လာ85သန်းလောက်ရှုံးပေါ်နေပြီးတော့အကြီးမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အသင်းဥက္ကဋ္ဌဒန်နီယယ်လေဗီကလည်းပြောပါတယ် sports အသင်းရဲ့ဝင်ငွေဟာပြီးခဲ့တဲ့နှစ်က635သန်းကနေ938သန်းအထိကျဆင်းခဲ့လို့ဆိုပါတယ်တကယ်လို့ပြည်သက်တွေဒီနှစ်ဘောလုံးရာသီအကုန်ထိပြန်ပြီးတော့မကြည့်နိုင်ဘူးဆိုရင်တော့တန်းနေရာလောက်အထိရှုံးလာနိုင်တယ်ဆိုပြီးတော့ဆိုရင်နေကြပါတယ်ဒီချိန်လေးမှာပဲ Manchester United အသင်းကလည်းဗန်ဒါအေးနှစ်ရဲ့ပထမ3လပတ်မှာဝင်ငွေ20ရာခိုင်နှုန်းနီးနီးလောက်ကျဆင်းသွားတယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အသင်းတွေပြည်သက်မရှိတဲ့အတွက်ဝင်ငွေတွေထိခိုက်ကျဆင်းနေချိန်မှာပဲသတင်းကောင်းတစ်ခုကတော့ရှိလာမဲ့သတင်းဘက်ကစပြီးတော့ပြည်သက်တွေကိုအကန့်အသတ်နဲ့ပြန်ကြည့်ခွင့်ပေးတော့မှာဖြစ်ပါတယ်။ဗြိတိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့လူတွေကိုအပြစ်မထွက်ဖို့တားမြစ်ထားတဲ့ကန့်သတ်ချက်ကဒဇမနှစ်အနည်းမှာပြီးဆုံးမှာဖြစ်တဲ့အတွက်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကဘောလုံးပွဲတွေမှာပြည်သက်တွေကိုပြန်ကြည့်ဖို့ခွင့်ပြုသွားမယ်လို့ဆိုပါတယ်။ကူးစက်မှုအနည်းဆုံးရှိတဲ့နေရာတွေမှာပြည်သက်4000လောက်ထိခွင့်ပြုသွားမှာဖြစ်ပြီးတော့တချို့နေရာတွေမှာတော့2000လောက်ပဲခွင့်ပြုသွားမယ်လို့ဆိုပါတယ်။ကူးစက်မှုအများဆုံးဖြစ်တဲ့နေရာတွေမှာတော့ပြည်သက်တွေကိုခွင့်ပြုသွားမှာမဟုတ်ဘူးလို့ပြောပါတယ်။ဘယ်နေရာတွေမှာခွင့်ပြုသွားမယ်ဆိုတာကိုတော့မနေ့ပြန်ကြာသပတေးနေ့မှာကြေညာသွားမယ်လို့လည်းပြောပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Manchester City နီးပြ Guardiola ဟာအသင်းနဲ့စာချုပ်တတ်တန်းနှစ်နှစ်ထပ်တိုးလိုက်ပါတယ်။ဒီနေ့ဘောလုံးရာသီကုန်မှာအသင်းနဲ့စာချုပ်တက်တန်းကုန်ဆုံးဖို့ရှိနေတဲ့ဂေါ်ဒီယိုလာဟာအခုလိုတက်တန်းတိုးလိုက်တဲ့အတွက်မန်စီးတီးမှာလာမယ့်2023ခုနှစ်အကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်။ဒါကြောင့်ဂေါ်ဒီယိုလာဟာမန်စီးတီးနီးပြဖြစ်နဲ့9နှစ်ရှိသွားမှာဖြစ်ပြီးတော့သူ့အတွက်တော့ဒါဟာနီးပြတက်တန်းတစ်လျှောက်မှာအသင်းတစ်သင်းကိုအချိန်ကြာဆုံးနီးပြလုပ်တာပါ။2008ခုနှစ်မှာနီးပြဆားလုပ်လာပြီးတဲ့နောက်သူဟာအသင်းတစ်သင်းကိုဘောလုံးရာသီ300သီ400သီထက်ပိုပြီးတော့မကိုင်းပါဘူး။
Was so satisfied and grateful for the confidence for all club all organization
Guardiola ကတော့သူအခုလိုအသင်းနဲ့စာချုပ်သက်တမ်းတိုးလိုက်တာဟာနီးပြတယောက်အနေနဲ့သူလိုချင်တာရပြီးတော့အသင်းတော်ဝင်ရှိသူတွေဘက်ကပံ့ပိုးပေးခဲ့တဲ့အတွက်ကြောင့်ဖြစ်ကြောင်းအထူးသဖြင့်တော့အသင်းဥက္ကဋ္ဌကြောင့်အခုလိုသက်တမ်းတိုးလိုက်တာဖြစ်ကြောင်းပြီးတော့သူတို့မှလုပ်စရာတွေဆက်ရှိနေသေးပြီးတော့နောက်ထပ်လည်းစုဖလားတွေဆက်လိုချင်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။သူမှန်းထားသလိုဖလားတွေဆက်ပြီးရနိုင်မယ်မရနိုင်ဘူးဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာပြောကြရနေပဲ။ဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါကြာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
1621ခုနှစ်စက်တင်ဘာလ27ရက်နေ့နဲ့နိုဝင်ဘာလ17ရက်နေ့ဝန်းကျင်အတွင်းဒီခေတ်မက်ဆာချူးဆက်ပြည်နယ်ဖြစ်လာမဲ့ Plymouth Colony နယ်မြေတစ်ကိုရောက်ရှိလာကြတဲ့အင်္ဂလိပ်လူမျိုးအမျိုးသားအမျိုးသမီးနဲ့ကလေး53ယောက်ဟာသူတို့ရဲ့ကောက်ပဲသီးနှံတွေဖြစ်ထွန်းလို့ကျေးဇူးတင်တဲ့အနေနဲ့ပထမဆုံးကောက်တဲ့စားပွဲကျင်းပခဲ့ရမှာဒေသခံ Indian 90ခန့်လည်းပါဝင်ဆင်နွှဲခဲ့ပါတယ်သူတို့အတွက်ကျေးဇူးတင်စရာတွေအများကြီးပါပဲအဲ့ဒီမတိုင်မီတစ်နှစ်1620ပြည့်နှစ်နိုဝင်ဘာလလယ်မှာကိုလိုနီနယ်မြေအသစ်ရှာဖွေကြသူ102ယောက်နဲ့သင်္ဘောသား30ပါဝင်တဲ့ Mayflower သင်္ဘောကြီးဟာမြောက်အမေရိကတိုက်အရှေ့ဘက်ကမ်းခြေကိုစိုက်ကပ်ခဲ့ပါတယ်။ကောက်သစ်စားပွဲကျင်းပကြသူတွေဟာအဲ့ဒီ Mayflower သင်္ဘောကိုစီးနင်းလိုက်ပါခဲ့ကြသူတွေဖြစ်ပါတယ်။အင်္ဂလန်နိုင်ငံမှာတော့သူတို့တွေဟာ Roman Catholic ဘာသာကနေခွဲထွက်တဲ့ Puritans လို့ခေါ်တဲ့ Protestant Christian တွေဖြစ်ကြပြီးသူတို့ကိုအယူဝါဒပြင်းထန်သူတရားမဝင်ပါသာကိုးကွယ်သူတွေအဖြစ်သဘောထားကြတာဖြစ်ပါတယ်။ဒါကြောင့်ဥရောပမှာနေရတာစိတ်ပျက်ကြပြီး Virginia Colony နယ်မြေတစ်ကိုဥတီထွက်ခွာခဲ့ကြပါတယ်။ဒါပေမဲ့ဆောင်းရာသီမိုးလေဝသအခြေအနေကြောင့်သူတို့ဥတီတဲ့အရက်ရဲ့အရှိမြောက်ဖက်မိုင်220အကျော် Cape Cod ကမ်းခြေမှာတင်မောကြောက်ချခဲ့ရပါတယ်။ဒါပေမဲ့အဆင်ပြေတယ်လို့ပြောရမှာပါ။မူလကြောက်ချရန်နာခဲ့တဲ့ Cape Cod ကမ်းခြေပင်လယ်အော်တဖက်ကမ်းကုန်းတွင်းပိုင်းမှာအခြေချဖို့ကိုလိုနီနယ်မြေသစ်ရှာသူတွေကဆုံးဖြတ်လိုက်ကြပြီးယုံကြည်ရအောင်လွတ်လပ်စွာကိုးကွယ်နိုင်တဲ့အတိုင်းအဝိုင်းကိုထူထောင်နိုင်ခဲ့ကြပါတယ်။ရောက်ခါစားပထမနှစ်မှာတော့သူတို့ခက်ခက်ခဲခဲရုန်းကန်ခဲ့ကြရပေမဲ့နှစ်ကုန်ပိုင်းမှာအခြေတကျဖြစ်လာခဲ့ပါတယ်။ရာသီဥတုဆိုးဝါးတဲ့ဒဏ်၊ယောဂဗျာတွေနဲ့အစာရေစာရှားပါမှုဒဏ်တွေကြောင့်နယ်မြေသစ်ရှာသူ102ယောက်အနက်ထက်ဝက်လောက်တစ်နှစ်အတွင်းသေဆုံးခဲ့ရပါတယ်။ဒါပေမဲ့နွေရာသီနဲ့ဆောင်းဦးပေါက်မှာကောက်ပဲသီးနှံအထွက်ကောင်းတဲ့အတွက်အမျိုးသား22ယောက်အမျိုးသမီး4ယောက်မိန်းကလေး5ယောက်လူပြိုပေါက်6ယောက်နဲ့ကလေး13ယောက်တို့ဟာသ တို့ရဲ့အိန်းနေချင်းဒေတာကန်ဝမ်ပါနိုဝက်အိန္ဒိယန်နေနဲ့အတူကောက်သစ်စားပွဲဆင်နွှဲခဲ့ကြပါတယ်မက်ဆာချူးဆက်ပြည်နယ်အနေနဲ့တို့ပြည်နယ်ကဂျေဇူတော်နေကိုပထမဆုံးဆင်နွှဲတာပါလို့ပြောလို့မရပါဘူး1620ပြည်နယ်မတိုင်ခင်ကတည်းကဖလော်ရီဒါ Texas Maine နဲ့ Virginia ပြည်နယ်တွေမှာစပိန်စူးစမ်းရှာဖွေသူတွေနဲ့အင်္ဂလိပ်ကိုလိုနီနယ်မြေသစ်ရှာသူတွေကဂျေဇူတော်နေကိုဘာသာရေးပွဲအနေနဲ့ဆင်နွှဲခဲ့ကြတဲ့သမိုင်းမှတ်တမ်းအထောက်အထားတွေလည်းရှိပါတယ်ဒါပေမဲ့ဒီလိုဒေတာကန်တွေတီးခြားဆင်နှွဲတဲ့ပွဲလေးတွေအနေနဲ့နှစ်ဆင်ကျင်းပနိုင်အောင်ရည်ရှိခံဖို့မလွယ်ပါဘူး။ဒါကြောင့်မက်ဆာချူးဆက်ပြည်နယ်သားတွေကအင်ဒိုက်အားဒိုက်ကြိုးပမ်းဆော်ဩခဲ့ကြပြီး1863ခုနှစ်သမ္မတအေဗရာဟမ်လင်ကန်လက်ထက်မှာပြည်နယ်အားလုံးခေတ်သစ်ဂျေဇူးတော်နေ့ဆင်နှွဲကြဖို့ပထမဆုံးအကြိမ်တရားဝင်အမိန့်ပြန်နှံထုတ်လိုက်ပါတယ်။သမ္မတဖရန်ကလင်ရူးစဗဲလ်လက်ထက်ကျမှဂျေဇူးတော်နေ့ကိုနှစ်ဆင်နိုဝင်ဘာလစရုပ်ထဘက်မှာကျင်းပဖို့ပြောင်းရွှေ့တက်မှတ်လိုက်ပါတယ်။ကျေးဇူးတော်နေ့ဟာရွှေပြောင်းအခြေချသူတွေရဲ့ကျေးဇူးတရားကိုချီးမွမ်းဆုတောင်းတဲ့ပွဲရနေစတင်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့အိမ်နီးချင်းဒေသခံတွေကသာဖေးမှကူညီတာမရှိခဲ့ရင်မြောက်အမေရိကတိုက်ကိုရောက်ရှိတဲ့ပထမနှစ်အတွင်းသူတို့အသက်ရှင်နေနိုင်ကြမှာမဟုတ်ပါဘူး။ဒီနေ့မှာတော့ COVID-19 ကပ်ရောဂါအန္တရာယ်ကြောင့်ကျေးဇူးတော်နေ့အစဉ်အလာအတိုင်းမိသားစုတွေမိတ်ဆွေတွေမစုဝေးနိုင်ကြတော့ပေမဲ့အများစုကတော့ကိုယ့်အိမ်မှာတီးခြားဆင်နွှဲကြပြီးတောက်ပတဲ့အနာဂတ်အတွက်အခွင့်ကောင်းတရအနေနဲ့နောက်ထပ်တစ်ကြိမ်ကျေးဇူးတော်ချီးမွမ်းကြမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါလို့ရှင
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ခဲ့ရပြီးအခုတော့သတင်းအကြီးအကျယ်ကိုပြောပြမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာသမ္မတအဖြစ်ရွေးကောက်ခံထားရတဲ့ဂျိုးဘိုင်ဒန်ကကျေးဇူးတော်နေ့မိကွန်းတရက်ကိုဒေသစံတော်ချိန်ဗိုလ်ထူးမွန်လိုင်းပိုင်းမှာပြောကြားသွားပါတယ်။ပြည်အူဆုံးအမေရိကတိုက်ကိုစတင်ရောက်ရှိအခြေချခဲ့သူတွေကြုံတွေ့ခဲ့ရတဲ့ဂျန်နာနဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားခဲ့ကြတာဟာအမေရိကန်ပြည်ထောင်စုရဲ့စိတ်ဓာတ်ကိုစတင်ပုံဖော်ခဲ့ကြတာဖြစ်တယ်လို့မစ္စတာဘိုင်ဒန်ကစတင်ပြောကြားပြီးလက်ရှိရင်ဆိုင်နေရတဲ့ကိုဗစ်ကံရောဂါကိုလည်းအလားတူကျော်လွှားနိုင်မှာဖြစ်ကြောင်းသူကပြောကြားသွားပါတယ်။လူမိမာသုံးရင်းနဲ့ကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာအတွက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုတရုတ်သမ္မတရှီဂျင်းပင်ကဗိုလ်တူးနေ့မှာချီးကျူးစကားပြောကြားလိုက်ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတရှီကပြောတာကိုစင်ဟွာသတင်းမှာဖော်ပြပါတယ်။ဒေါ်နယ်ထရန့်သမ္မတဖြစ်လာချိန်ကစလို့အမေရိကန်တရုတ်ကြားဂုဏ်သွယ်ရေးကိုဗစ်ရောဂါဤပညာစတဲ့အငင်းပွားဝဲအကြောင်းအရာတွေကြောင့်ဆက်ဆံရေးတိတိတသာတင်းမာခဲ့တာပါ။တည်ငင်အားကောင်းတဲ့တရုတ်အမေရိကန်ဆက်ဆံရေးကိုတည်ထောင်ခြင်းအဖြစ်နိုင်ငံပြည်သူတွေရဲ့အခြေခံအကျိုးစီးပွားကိုဖြည့်ဆည်းရရောက်တယ်လို့နိုင်ငံတကာအတိုင်းအဝန်းရဲ့ဘုံကြီးမှန်းချက်တွေကိုလည်းပြည့်မီရာရောက်စီမယ်လို့သမရရှိရဲ့စကားကိုကိုးကားပြီးစင်ဝါကရေးပါတယ်။အာဂျင်တီးနားနိုင်ငံကကဘာကျော်ပရုံးသမားကြီးမာရာဒိုနာဟာနိုဝင်ဘာ25ရက်ဘူရူနီကကွယ်လွန်သွားပြီဖြစ်ပါတယ်။မာရာဒိုနာဟာနေအိမ်မှာနှလုံးရပ်ပြီးကွယ်လွန်သွားတာဖြစ်တယ်လို့ဆိုပါတယ်။ဒီကနေ့မနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကိုဗစ်ကာယောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ပြည်ဦးမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံအနေနဲ့ပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်။သွားရရှင်ပေါင်းတနေ့တာအမောပန်းပြေပြီးကာယောဂါဘေးကနေကင်းဝေးကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.